Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါသောရရှိများရှင်။ American ပြည်ထောင်စု Washington DC မြို့တော် VOA American တန်ရဲ2022ခုနှစ်နိုဝင်ဘာလ9ရက်နေ့တနင်္ဂနွေနေ့မနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ3249လိုင်းလံမီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်။သရရှင်များရှင်လန်းချမ်းမြေကြပါစေရှင်။ကျမသင်ကြီးထိုက်ပါဒီမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်
။မင်္ဂလာပါရှင်။ကျမခင်မျိုးတက်ပါဒီမနက်ခင်းသတင်းတွေကိုကိုခင်မောင်စိုးမြတ်နဲ့တို့ပြောပြပေးမှာပါ။ရွေးကောက်ပွဲနှစ်ပတ်လည်အထိမ့်မှဖြစ်နေပြည်ပရောက်မြန်မာရင်းဆန္ဒပြလှုပ်ခါလှုပ်ရှားခဲ့ကြပါတယ်။ကုလသမဂ္ဂရဲ့ COP26 ဥရုယာတိညီလာခံမှာမြန်မာတက်တော်ထိမ့်သိမ်းရဲ့အတွက်မှတ်တမ်းရုပ်ရှင်ကိုပြသခဲ့ပါတယ်။အိန္ဒိယနိုင်ငံမှာတော့ကိုဗစ်လူနာဆောင်တစ်ခုမှာမီးလောင်ကျွမ်းမှုတော့ကြောင့်လူ10ဦးတေဆုံးခဲ့ရပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာမတ်သိငင်ထိုင်
။ကောင်းပါပြီရှင်။ဆီယနာတင်ပြီးမတိမငိမ့်အခြေအနေကြောင့်မန္တလေးကြောက်တန်းကအရောက်အဝယ်တွေလည်းထိခိုက်နေပါတယ်။
အခုနေနေပြေးလိုက်ရဆိုတာခုနသူတို့ခုနနောက်ကကိုပြောရတဲ့အတိုင်းသူတို့စစ်တပ်ကရောက်လာပြီးအဲဆင်းနေဘာညာရောအော်ဆဲတယ်ဘာညာအမှသူတို့ဟိုဒီကဒါဒုတိယတစ်ခေါက်ပြောလိုက်ရအောင်တို့ဟိုတစ်ခေါက်ကပြေးလိုက်ရ
မန္တလေးချက်ဝိုင်းကစီးပွားရေးလှုပ်ရတဲ့အခြေအနေပါရှင်မကြခင်မှာနားဆင်ချက်ရအောင်ပါဒီနောက်မှာတော့ထိုင်းဘက်မှာမြန်မာလုပ်သားတွေကာမတော်တဆမှုဖြစ်ခဲ့တဲ့အကြောင်းအပတ်စဉ်ကဏ္ဍရီတင်မှာတော့ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေပြိုင်ကဘာစနေညာချမ်းဆွေးနွေးကံတို့ကိုပြန်လည်ထုတ်လွှင့်ပေးပါမယ်။အခုရင်းဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုဒေါခင်မျိုးသက်နဲ့ဥခင်မောင်စုံမင်းတို့ပြောပြပေးပါအောင်ရှင်
။အေသီယိုးပီးယားနိုင်ငံမှာလက်နက်ကင်ပဋိပက္ခတွေအကြမ်းဖက်မှုတွေနဲ့မငြိမ်မသက်ဖြစ်နေတဲ့အတွက်မဖြစ်မနေလိုအပ်တဲ့ဝန်ထမ်းတွေကလွဲလို့အေသီယိုးပီးယားနိုင်ငံကနေပြန်ပြီးထွက်ခွာကြဖို့အမိန့်ထုတ်လဲကြောင်းအဒစ်စ်အဘဘာမြို့တော်မှာရှိတဲ့ American တန်ယုံကစနေနေ့မှာကြေညာပါတယ်။ဒိမတ်နဲ့အီတလီတို့ကလည်းမြို့တော်ကို Tigray တပ်တွေနဲ့မဟာမိတ်တွေဦးတည်ပြီးလာနေတဲ့အတွက်လင်းခီးစင်တွေရှိနေတဲ့ချိန်မှာထွက်ခွာကြဖို့သူတို့နိုင်ငံသားတွေကိုပန်ကြားလိုက်ပါတယ်။နိုင်ငံတွင်းမှာမငြိမ်မသက်ဖြစ်နေပြီးလူမျိုးရေးအကြမ်းဖက်မှုတွေပေါ်ပေါက်နေတဲ့အတွက်အခြေအနေတွေဟာပိုးပြီးဆိုးလာနိုင်တယ်လို့ကွန်ပစ္စည်းပြက်လက်တာဆက်သွယ်ရေးပြတ်တောက်တာနဲ့ခီးသွားလာရေးအတွက်အခက်ကြုံရနိုင်တယ်လို့ American တိုင်းရင်း website မှာဖော်ပြထားပါတယ်။သုလသမဂ္ဂလုံခြုံရေးကောင်စီ၊အာဖရိကနိုင်ငံတွေနဲ့အနောက်နိုင်ငံတွေကအပြစ်ရဖို့အတွက်တောင်းဆိုနေတဲ့ကြားကပဲ Tigray တပ်တွေနဲ့တစ်နှစ်ကြာတိုက်ပွဲဆင်နေတဲ့ဝန်ကြီးချုပ် Abiy Ahmed အစိုးရကဆက်လက်ပြီးတိုက်ခိုက်မယ်လို့ပြောကြားထားတာပါ။နိုင်ငံမြောက်ပိုင်း Tigray တပ်တွေနဲ့မဟာမိတ်တွေကိုတိုက်ခိုက်နေကြောင်းအီသီယိုးပီးယားအစိုးရကပြောဆိုပြီးအင်ကာနီမှာပဲတနိုင်ငံလုံးကိုအရေးပေါ်အခြေအနေကြေညာခဲ့တာပါ။ Tigray ပြောခွင့်ရကတော့ဝန်ကြီးချုပ်ဟာအရေးပေါ်အခြေအနေကြေညာပြီးတီဂရီးနဲ့အိုရိုမိုလူမျိုးစုထောင်ပေါင်းများစွာကိုဖမ်းဆီးဖို့လုပ်နေတယ်လို့ဆွဆွဲထားပါတယ်
။အာဖဂန်နစ္စတန်နိုင်ငံမြောက်ပိုင်းမှာပြီးခဲ့တဲ့သတင်းပတ်ကလူအခွင့်အရေးလှုပ်ရှားသူတဦးအပါအဝင်အမျိုးသမီးလေးဦးအသက်ခံခဲ့ရတဲ့ကိစ္စနဲ့ပတ်သက်ပြီးတန်နီယာရှိသူအမျိုးသားနှစ်ဦးကိုဖမ်းဆီးထားတယ်လို့တာလီဘန်အာဏာပိုင်တွေကအတည်ပြုပါတယ်။ဖမ်းဆီးထားသူနှစ်ဦးကိုကနဦးစစ်ဆေးခဲ့ရမှာနိုင်ငံမြောက်ပိုင်းမဇာအီရှရစ်မြို့ကအိမ်တအိမ်မှာအဲ့ဒီအမျိုးသမီးကိုဖိတ်ခေါ်ထားခဲ့တယ်လို့ဝန်ခံကြောင်းကပူးမြို့တော်ရှိပြည်ထောင်ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကွာယီစီယေခိုတီကစနေနေ့ကပြောပါတယ်ဒါပေမဲ့လည်းဖမ်းဆီးခံထားရသူတွေဟာလူသတ်မှုကျူးလွန်ခဲ့သလားလို့ဝန်ခံသလားတပ်ဖြတ်တဲ့အကြောင်းရင်းကိုသိသလားဆိုတာတွေကိုတော့ပြောဆိုတာမရှိဘဲဆက်လက်စစ်ဆေးနေဆဲဖြစ်ကြောင်းနဲ့အမှုကိုတရားရုံးကိုလွှတ်အပ်ထားကြောင်းဗီဒီယိုထုတ်ပြန်ချက်ကနေ Twitter ကတစင်ဖော်ပြခဲ့ပါတယ်အသက်ခံရတဲ့အမျိုးသမီးလေးဦးတည်းကအသက်29နှစ်ရှိလူအခွင့်အရေးလှုပ်ရှားသူ Frozen Savia တက္ကသိုလ်ကတိကာတူဖြစ်ကပြီးခဲ့တဲ့ဩဂုတ်လအတွင်းတာလီဘန်တွေအာဏာရရှိခဲ့ပြီးနောက်တိုင်းပြည်ကနေထွက်ခွာဖို့အပြင်းထန်ကြိုးစားခဲ့တယ်လို့သူအလုပ်လုပ်ခဲ့တဲ့ဇိန်နူဒင်မိုဟာမက်ဘာဘာယဉ်ကျေးမှုစင်တာရဲ့ညွှန်ကြားရေးမှူးစာရေးအစဉ်ဇဒက်ကပြောပါတယ်ပြီးခဲ့တဲ့သတင်း3ပတ်လောက်ကတည်းကဆာဗီယာနေအိမ်ကနေထွက်သွားပြီးသူ့ကိုအာဖဂန်နစ္စတန်နိုင်ငံကနေကယ်ထုတ်သွားမယ်လို့ယူဆရတဲ့သူတဦးနဲ့တွဲဆုံဖို့တခြားအိမ်တိုင်ကိုသွားရောက်ခဲ့ကြောင်းအလားတူရည်ရွယ်ချက်နဲ့ပဲကြံအမျိုးသမီး3ဦးဟာလည်းအဲ့ဒီအိမ်ကိုပဲသွားခဲ့ကြောင်းနဲ့နောက်ဆုံးမှာတော့အားလုံးသေဆုံးတာတွေ့ရကြောင်းလဲ AB သတင်းဌာနကပြောပါတယ် အာဖဂန်နစ္စတန်နိုင်ငံမှာအာဏာရလာတဲ့တာလီဘန်အဖွဲ့ကသူတို့အနေနဲ့အစ္စလာမ်ဥပဒေနဲ့အညီအမျိုးသမီးတွေနဲ့လူနည်းစုအခွင့်အရေးကိုကာကွယ်စောင့်ရှောက်ပါမယ်လို့နိုင်ငံတကာအတိုင်းအဝိုင်းကိုအကြိမ်ကြိမ်ကြေပေးထားပါတယ်။ဒါအပြင်နိုင်ငံတွင်းကထွက်ခွာဖို့အတွက်နိုင်ငံခြားပြည်ဝင်ခွင့်ဗီဇာနဲ့ခိုင်မာတဲ့နိုင်ငံကူးလက်မှတ်ရှိတဲ့သူတွေကိုတားဆီးခြင်းမရှိပါဘူးလို့လည်းပြောဆိုထားပါတယ်ခင်ဗျာ
။စကော့တလန်ကဂလတ်စကိုမှာကျင်းပနေတဲ့ကုလသမဂ္ဂဥတုရာသီဆိုင်ရာထိပ်သီးညီလာခံခန့်မှန်းအပြင်မှာထောင်ထောင်ချီတဲ့တက်ကြွလှုပ်ရှားသူတွေဟာဒုတိယနေ့ဖြစ်တဲ့စနေနေ့ကစုဝေးဆန္ဒပြခဲ့ကြပါတယ်။ရာသီဥတုဖောက်ပြန်မှုတွေကိုတားဆီးနိုင်ရင်လန်ဒန်၊အမ်စတာဒမ်၊ပဲရစ်၊ဒပ်လင်၊ကိုပင်ဟေဂန်၊ဇူရစ်၊အစ္စတန်ဘူပါဝင်ဥရောပတလောမှာတောင်းဆိုလှုပ်ရှားခဲ့ကြတာပါလန်ဒန်ကထရာဖယ်ဂါရင်ပြင်မှာဥရုယာစီဆိုင်ရာဟောပြောပွဲတွေနဲ့အတူဆန္ဒပြသူတွေလာရောက်စုဝေးကြသလိုနယ်သာလန်နိုင်ငံမှာတော့တက်ကြွလှုပ်ရှားသူ4000လောက်အမ်စတာဒမ်မြို့ကလမ်းမတွေပေါ်စုဝေးဆန္ဒပြတယ်လို့ပွဲစီစဉ်သူတွေကပြောပါတယ် COP26 ညီလာခံကျင်းပတဲ့ပထမသတင်းပတ်ထဲမှာပဲကမ္ဘာနိုင်ငံတချို့ကကြောင်မီးသွေးအသုံးပြုမှုရပ်ဆိုင်းဖို့ဖလုံရင်ဓာတ်ငွေထုတ်လွှင့်မှုလျှော့ချဖို့နဲ့တက်တော့ပြုံးလင်းမှုနှဲပန်းအောင်လုပ်ဖို့ကတိတွေပြုခဲ့ကြပါတယ်တချို့ကလည်းဥရုယာတီပြောင်းလဲမှုနဲ့ကဘာကြီးပူနွေးလာမှုကိုရှော့ချနိုင်ဖို့အတွက်ငွေကြေးရင်းနှီးမှုတွေတိုးလုပ်မယ်လို့ကြေညာပေးပါတယ်။ဒါပေမဲ့ဒီပြဿနာအတွက်ပိုကောင်းတဲ့အဖြေရှာဖို့တက်ကြွလှုပ်ရှားသူတွေကတောင်းဆိုတာပါ။အော်စတြေးလျအစိုးရကကဘာကြီးပူနွေးစေတဲ့မိသိန်းထံွေထုတ်လွှင့်မှုဆိုင်ရာဂရိကဝတ်ကိုလက်မှတ်မထိုးတဲ့အတွက်အော်စတြေးလျနိုင်ငံဆစ်ဒနီနဲ့မဲလ်ဘုန်းမြို့တွေမှာလည်းတက်ကြွလှုပ်ရှားသူတွေကစနေနေ့မှာတောင်းဆိုဆန္ဒပြခဲ့ကြပါတယ
်။စကော့တလန်ဂလက်စကိုမှာကျင်းပနေတဲ့ကုလသမဂ္ဂရာသီဥတုပြောင်းလဲမှုဆိုင်ရာညီလာခံ COP26 မှာမြန်မာတိုင်းရင်းသားဒေသတွေကပတ်ဝန်းကျင်ထိန်းသိမ်းရေးအကြောင်းမှတ်တမ်းရုပ်ရှင်ပြသသွားပါတယ်။အရင်စစ်အစိုးရလက်ထက်မှာတစ်တော်ပြုံသီးမှုတွေအကြီးအကျယ်ကြုံတွေ့ခဲ့ရတဲ့အခြေအနေနဲ့တစ်တော်ထိန်းသိမ်းရေးလို့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရာမှာဒေသခံတိုင်းရင်းသားတွေရဲ့အခန်းကဏ္ဍကိုလည်းအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဒေါက်တာတူးခေါင်ကမှတ်တမ်းရုပ်ရှင်မှာထည့်သွင်းပြောကြားသွားပါတယ်။
အမေတိုင်းအားလုံးလုံးပုံကိုအားလုံးကဘာဝတ်ကိုဆိုးရတာမရှိဘူး။ဘာတလေးစီအဲ့လို sustainable ဖြစ်တာပေါ့။ရေရှည်တီးရရေရပေါ်ဝင်ချင်ဖြစ်နေလို့ပဲဆက်
ရာသီဥတုဆိုင်ရာညီလာခံမှာတောက်ကြနေကပြသတဲ့မှတ်တမ်းရုပ်ရှင်မှာပဲကရင်ပြည်နယ်အပါဝင်တိုင်းရင်းသားနယ်မြေတွေမှာဒေသခံတွေဟာနှိမ့်ဆဒူဝတောတောင်တွေကိုမိကိုအားထားနေရတဲ့အခြေအနေကိုလည်းကရင်တိုင်းရင်းသားပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားသူ Salt Power စိန်ထွားကပြောကြားသွားပါတယ်ခင်ဗျာ
ဒီ American တဲ့မနေ့ဖန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းထိုမီတာ32 kHz 933နဲ့9383ညလိုင်းထိုမီတာ49 kHz 6953ညပထမနိုင်ဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ကမနေ့ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်မြန်မာနိုင်ငံမှာပြည်ခဲ့တဲ့နှစ်ထဲကျင်းပခဲ့တဲ့ရွေးကောက်ပွဲရလဒ်ကိုလေးစားဖို့အမေရိကန်နဲ့ကနေဒါရောက်မြန်မာတွေစနေနေ့ကတောင်းဆိုလှုပ်ရှားကြပါတယ်။ Washington DC စစ်တမ်းရုံးရှိနဲ့တမ်မကြီးနေရှင်မှာစုဝေးပြီးရွေးကောက်ပွဲနှစ်ပတ်လည်နေ့ထိမ့်မှဆန္ဒပြခဲ့ကြသလိုကနေဒါနိုင်ငံ Vancouver မြို့မှာလည်း2020ရွေးကောက်ပွဲရလဒ်ကိုလေးစားဖို့တောင်းဆိုခဲ့ကြတယ်လို့ကနေဒါကမြန်မာအရေးတက်ကြွလှုပ်ရှားသူကိုမင်းနိုင်ကပြောပါတယ
်။ဘူးချင်းမဲဆန္ဒရှင်တွေကိုလည်းကျွန်တော်တို့ကပြန်ပြီးနှိုးဆော်တဲ့သဘောပါပဲ။အလားကိုယ့်ရဲ့အသေးကြားမဲတပြားပေးထားတဲ့ဟာကဒီနေ့တစ်နှစ်ပြည့်သွားပြီဒါပေမဲ့ကိုလိုချင်တဲ့အစိုးရဖွဲ့ခွင့်မရတဲ့အပေါ်မှာပြည်သူတွေကိုအလားအာဏာရှင်ပြုတ်ကြရေးမှာအလားအေးသွေးသွားတဲ့လူတွေသွေးမအေးအောင်ဆိုရဲအဲ့လိုရည်ရွယ်ချက်တွေနဲ့ကျွန်တော်တို့ဒီနေ့ဆန္ဒတော်ထုတ်တာပါခင်ဗျာ
ပြီးခဲ့တဲ့နှစ်ရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့ NLD အမျိုးသားဒီမိုကရေစီဖွဲ့ချုပ်ဦးဆောင်တဲ့အရတားဆွေအောက်ကိုဖယ်ရှားပြီး February 1ရက်အာဏာသိမ်းခဲ့တဲ့စစ်ကောင်စီကတော့ရွေးကောက်ပွဲလုပ်ငန်းစဉ်မှာမဲမတမာမှုရှိတယ်ဆိုဆွတ်ဆွဲပါတယ်။ COVID ကာယောဂါကြောင့်အကန့်အသတ်ရှိနေတဲ့ဂျာမန်ပဲပြီးခဲ့တဲ့ November ကျင်းပတဲ့ရွေးကောက်ပွဲဟာလွတ်လပ်မျှတမှုရှိတယ်လို့ပြည်ရင်းပြည်ပရွေးကောက်ပွဲစောင့်ကြည့်လေ့လာရေးအဖွဲ့ကပြောထားတာပါ။အ
ိန္ဒိယနိုင်ငံနောက်ပိုင်းမဟာရာရှတာပြည်နယ်အမက်နဂါမြို့ကစေယုံတယုံရဲ့ COVID ကာယောဂါလူနာဆောင်မှာမီးလောင်မှုဖြစ်ပွားခဲ့တဲ့အတွက်လူ၁၀ဦးသေဆုံးခဲ့ကြောင်းတာဝန်ရှိသူတွေကပြောပါတယ်။မီးလောင်မှုဖြစ်ပွားချိန်မှာကိုဗစ်လူနာ18ယောက်လောက်အဆောင်ထဲမှာရှိနေတယ်လို့လည်းစနေနေ့ကပြောပါတယ်။မသေးပဲကျန်တဲ့လူနာတွေကိုတခြားဆေးရုံကကိုဗစ်ကာယောဂါလူနာဆောင်ကိုရွှေ့ပြောင်းထားတယ်လို့လည်းပြောဆိုပါတယ်ခင်ဗျာ
။အမေရိကန်မှာအနည်းဆုံးဝန်ထမ်း100ရှိတဲ့ကုမ္ပဏီတွေအနေနဲ့အလုပ်သမားတွေကိုကိုဗစ်ကာကွယ်ဆေးထိုးဖို့ဆေးမထိုးသူတွေကတော့တစ်ပတ်တစ်ခါကိုဗစ်ပိုးရှိမှရှိစစ်ဆေးဖို့ သမရဘိုင်ဒန်အစိုးရအဖွဲ့ညွှန်ကြားချက်ဟာတည်ဆဲဥပဒေတွေနဲ့ဖွဲ့စည်းပုံအခြေခံဥပဒေနဲ့ညှိစွန်းနေတဲ့ဆိုပြီးဆိုင်းငံ့ထားဖို့အတွက်အမေရိကန်ဘဟုအစိုးရအယူခံတရားရုံးကစနေနေ့မှာအမိန့်ထုတ်ပြန်လိုက်ပါတယ်။ January 4ရက်မှာစတင်တက်ရောက်မယ့်ဒီညွှန်ကြားချက်အသစ်နဲ့ပတ်သက်ပြီး Republican ဦးဆောင်တဲ့ပြည်내အများအပြားကတရားရေးစိန်ခေါ်မှုတွေလှုပ်လာတဲ့နောက်တရားသူကြီး18ဦးတိုင်အယူခံတရားရုံးကလည်းအခုလိုထုတ်ပြန်လိုက်တာဖြစ်ပါတယ်
။အာဖရိကတိုက်အနောက်ပိုင်း Sierra Leone နိုင်ငံမှာမနေ့တောက်ကြနေကတောက်ကြနေကလောင်စာစီတင်ထားတဲ့ကားတစ်စင်းဟာတခြားကားနဲ့တိုက်မိပြီးပေါက်ကွဲမှုဖြစ်ပွားကအနည်းဆုံးလူ92ဦးသေဆုံးခဲ့တယ်လို့ဆေးဘက်ဆိုင်ရာနဲ့ဒေသအာဏာပိုင်တွေကပြောပါတယ်။အစိုးရကတော့သေဆုံးသူအရေအတွက်ကိုအတည်ပြုနိုင်ခြင်းမရှိသေးဘူးလို့ပြောပေမဲ့မြို့တော် Freetown ရှိဘိုးရင်ခွဲရုံမန်နေဂျာကတော့သူတို့စီမှာအလောင်း92လောင်းရောက်ရှိနေကြောင်းအတည်ပြုပါတယ်။သေဆုံးသူတွေဟာကားထဲကလောင်စာစီယိုကျနေတာကိုတွားရောက်ခတ်ယူသူတွေလည်းပါဝင်တယ်လို့မြို့တော်ဝင်ကပြောပါတယ်။အဲ့ဒီလိုပေါက်ကွဲမှုကြောင့်သေဆုံးသူအများပြားလမ်းတွေပေါ်မှာတွေ့ရတယ်လို့လူနေအိမ်တွေဈေးဆိုင်တွေနဲ့မော်တော်ယာဉ်တွေအများအပြားလဲမီးလောင်ပျက်စီးကုန်ပါတယ်။ဆုံးရှုံးမှုဘယ်လောက်ရှိတယ်ဆိုတာရှင်းရှင်းလင်းလင်းမသိရပေမဲ့သူ့ရဲ့လက်ထောက်နဲ့ရဲတပ်ဖွဲ့ဝင်တွေကတော့တဘာဝဘေးအန္တရာယ်စီမံရေးအရာရှိတွေကိုအကူအညီပေးဖို့အတွက်အဲ့ဒီမှာရောက်ရှိနေပြီလို့မြို့တော်ဝင်ကပြောဆိုပါတယ်ခင်ဗျာ
။ထိတ်တန့်ရောက်တဲ့နေ့ကိုဒေါခင်မျိုးသက်နဲ့ဥခင်မောင်စုမင်းတို့ပြောပြခဲ့တာပါရှင်။အခုတော့သတင်းဆောင်ပါတွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြရအောင်ပါ။မြန်မာနိုင်ငံမှာဆ ਿਆ နာတိမ့်ပြီးနောက်ပိုင်းမတိမငိမ့်အခြေအနေတွေကြောင့်စီးပွားရေးလုပ်ငန်းတွေထိခိုက်နေရတဲ့အထက်မန္တလေးကခြောက်ဝိုင်းလဲပါပါတယ်။ဒီအကြောင်း AFP သတင်းတပုတ်ကိုအခြေခံပြီးကိုညံဝင်းအောင်ပြောပြပေးပါမယ်ရှင
်။မန္တလေးမြို့မှာကြောင်မြတ်ဆိုင်အတော်များများပုံမှန်အတိုင်းပြန်လဲပတ်နိုင်ခြင်းမရှိသေးပါဘူး။ဖေဖော်ဝါရီလစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းအစိုးရတပ်နဲ့ကချင်လွတ်မြောက်ရေးတပ် KIA တို့ကြားကချင်ပြည်နယ်ဖားကန်ဒေသတဝိုင်းမှာတိုက်ပွဲတွေဖြစ်နေတာကြောင့်ရောကိုဗစ်တကြော့ပြန်ကူးစက်တဲ့အခြေအနေတွေကြောက်ပါကြောင်စိန်တူဖို့ရေးနဲ့တည်ယူပို့ဆောင်ရေးလုပ်ငန်းတွေရပ်တန့်နေပြီးအခြားဒေသတွေမှာပါကြောင်စိန်ကုန်ကျန်ပြတ်လတ်နေပါတယ်မြန်မာနိုင်ငံဟာကမ္ဘာပေါ်မှာကြောင်စိန်အများဆုံးထွက်တဲ့နိုင်ငံဖြစ်ပြီးအဲ့ဒီတည်းကမှဖားကန်ဒေသဟာကြောင်စိန်မြေအဖြစ်ထင်ရှားပါတယ်ကြောင်စင်းအယောင်ဝဲတွေနဲ့စီကားနေတဲ့မန္တလေးမှာညံတော်ပေ80ဝန်းကျင်ရှိတဲ့ကြောင်စင်းဇီးဒီတစုရှိပြီးတံပိုးရှိကြောက်တွေထောင်ချီအသုံးပြုတည်ထားတဲ့အတွက်အာနာသိမှုမတိုင်ခင်အချားအနေနဲ့ရရက်ကစိတ်ဝင်စားလာကြတဲ့ဖျားဘူးတွေနဲ့စီကားခဲ့ဘူးပါတယ်အခုတော့ဖျားဘူးလာသူတွေကျွတ်တို့ကျဲတဲ့ဖြစ်နေတယ်လို့မြို့ကန်တွေကပြောပါတယ်ကိုဗစ်ကြောင့်မန္တလေးကြောင်မြတ်ဈေးဆိုင်တွေအစောပိုင်းမှာပိတ်ထားခဲ့တာကြောင့်သူတို့လက်ဝဲရှိတဲ့ကြောက်ကိုလမ်းဘေးကြောင်ဝိုင်းမှာရောင်းထွက်ဖို့သာပေါင်းအတန်ကြာရုံးကန်နေရသူကကိုမျိုးမင်းစော်ပါလက်တလောအယောင်းဝယ်လုပ်နေတဲ့ဂျားတွေကလက်နက်ကင်သူတွေရဲ့အန္တရာယ်ကိုစိုးရင်ပြီးပြေးရလွားရဖြစ်နေတယ်လို့ဆိုပါတယ
်အဲရတော့ခုနမှပူနေနေပါပဲကိုပဲပြေးလိုက်ရတာအခုနေနေပြေးလိုက်ရဆိုတာခုနသူတို့ခုနနောက်ကကိုပြောရတဲ့သူတို့စစ်တပ်ကရောက်လာပြီးအဲဆင်းတယ်ဘာညာဟောအော်ဆဲတယ်ဘာညာအမှသူတို့ဟိုဒီကားဒါဒုတိယတစ်ခေါက်ပြောလိုက်ရနော်တို့ဟိုတစ်ခေါက်ကပြေးလိုက်ရတယ်အော်ထူလာကျွန်တော်ဟိုနောက်အမေဈေးကြတော့ဟိုနဲတယ်ပေါ့ဟုတ်တယ်မလားအဲဟုတ်သူတို့လည်းသူတို့တွေလည်းခြံတာမှန်ပါလေဈေးရမ်းနေတယ်ပုံမှန်10သိန်းလောက်ရအောင်မယ်တောက်ဆိုလည်း5သိန်းပတ်ချလဲဖြစ်နေအဲအဲ့လိုမျို
းအာနာဘိုင်နေကအခုနေစကောက်ပြီးဈေးကိုမကြသေးမီကပြန်ဖွင့်ခွင့်ပေးခဲ့ပါတယ်ဒီလိုကြောင်မြတ်ဈေးပြန်ဖွင့်ပြီးရပိုင်းအတွင်းမှာပဲဈေးနားမှာဘုံပေါက်ကွဲမှုပြန်ဖြစ်ခဲ့ပါတယ်ဒါကြောင့်နေ့စဉ်အယောင်းဝယ်ဘဝဟာကြီးလန့်စာစားအခြေအနေမှာရှိနေတယ်လို့ကျောင်းစင်းပတိတွေရောင်းတဲ့ဒေါ်တန်နာကပြောပါတယ
်။စိုးရင်ညာဘောကဝိုင်းသွားတယ်ဆိုလည်းကိုယ်ကလန့်နေကြလေ။ဒီချိန်မှာပေါက်ကွဲမှုဖြစ်မလဲ။ကိုယ်လည်းဝိုင်းရင်လည်းမိနေပါပဲ။ဝိုင်းရင်လည်းကြီးလန့်ဆန်လာပြန်တယ်။ဒီဖြစ်နေမှုစားစားဝင်နေမှုတော့ဝါကြပါလေ။လုံငန်းအဖြစ်ပဲလုပ်နေရအောင်ဆိုလေ။အဲဒီနှောင်းကတော့မတက်ဘူး။အဲ့လိုအလုပ်ဖြစ်ကလေးပဲ။နည်းနည်းစားနဲ့အဲ့လိုလုပ်နေတယ်။ကိုယ်လုံးကြမမြတ်ဘူးပေါ့။ဒီနှောင်းကတော့မတွန်းဘူး။
ယူရင်းပေါက်ကွဲမှုတွေဟာအာဏာသိမ်းမှုဆန့်ကျင်နေတဲ့ဒေသခံအကြမ်းဖက်တွေလက်ချက်လို့စစ်ကောင်စီကဆွဆွဲပြောဆိုလို့ရှိပါတယ်။ဒီကြားထဲမြန်မာနိုင်ငံရဲ့နိုင်ငံရေးကိုဗစ်ကာယောဂါမတည်ငြိမ်မှုတွေပေါ်မူတည်ပြီးတရုတ်ကြောင့်မြေဝယ်လက်တွေကဈေးနှိမ်ပေးဝယ်နေတာကြောင့်စီးပွားရေးထိခိုက်နေရတယ်လို့ကုန်တွေကဆိုပါတယ်။ဆက်အာဏာသိမ်းပြီးနောက်လုံခြုံရေးယိုယွင်းလာနေချိန်ပြီးခဲ့တဲ့ရက်ပိုင်းအတွင်းကလည်း Mytel ဆက်သွယ်ရေးကုမ္ပဏီမှလုပ်တဲ့အဆင့်မြင့်အရာရှိတူရန်ကုန်မြို့တွင်းမှာအနီးကတပ်ဖြတ်ခံရပြီးရန်ကုန်ဒဂုံမြို့သစ်အရှေ့ပိုင်းမှာလည်းကျောင်းဆရာမတူပြစ်ဒဏ်ခံခဲ့ရပါလေခင်ဗျာ
။ကိုညံဝင်းအောင်စူးစီးတင်ပြခဲ့တာပါရှင်။သောရရှင်များရှင်ထိုင်းနိုင်ငံတက်ပြည်နယ်နဲ့နီးတဲ့ ကန်ဖဲဖက်ပြည်နယ်ထဲမှာမြန်မာနိုင်ငံသားတွေကိုလူကုန်ကူးတွေကတင်ဆောင်လာတဲ့ကားတစ်စီးတောက်ချာနေညကတိတ်မောက်တာကြောင့်တေဆုံးထဏ်ရာရမှုရှိပါတယ်။မအေးအေးမှာပြောပြပေးပါမယ်ရှင
်။ထိုင်းမြန်မာနယ်စပ်မြဝတီမဲဆောက်လမ်းကနေတရားမဝင်ရောက်လာတဲ့မြန်မာနိုင်ငံသား60တဲ့မင်းဲကိုလူမောင်ကိုသမားတွေကကားနှစ်စီးနဲ့တယ်ဆောင်လာခဲ့တာပါ။မဲဆောက်ကနေတယ်ဆောင်လာချိန်မှာတော့나이ဝက်ခံကားစီးခဲ့ရပြီးတောထဲမှာ2ရက်လောက်လမ်းလျှောက်ခိုင်းခဲ့တယ်လို့ဆိုပါရယ်။ဒီနောက်မှာတော့တောင်ကြားလမ်းတစ်ခုမှာကားနှစ်စီးကလာပြန်ကြိုခဲ့ပြီးတစ်စီးကတော့တောင်ကြားမှာပဲတိတ်မောက်ခဲ့ပါရယ်။ဒီဖြစ်စဉ်ကြောင့်မြန်မာနိုင်ငံသား3ဦးသေဆုံးပြီး4ဦးဒဏ်ရာပြင်းထန်စွာရခဲ့တယ်ဆိုပြီး AAC မဟာမိတ်အဖွဲ့ကအလို့သမားရေးတက်ကြွလှုပ်ရှားသူကိုရဲမင်းကအခုလိုပြောပြပါရယ်။
မြန်မာနိုင်ငံသား၄ဦးထဏ်ရာရပြီးတော့၃ဦးအဲဒီကားတိတ်မောက်မှုဖြစ်တဲ့နေရာမှာပဲတည်ဆုံသွားတဲ့ဖြစ်စဉ်ဖြစ်တာပါဒီကားမမောက်တဲ့လူတွေကကြတော့လာဆုံးပြစ်သွားတာပေါ့ဆက်မပို့တော့ပဲနဲ့ဆုံးပြစ်သွားတာအဲဆုံးပြစ်သွားတဲ့လူတွေကနေပြီးတော့ကျွန်တော်တို့ဆက်တွေ့လာတာဖြစ်ပါတယ်တခြားသောဒီလူတွေ၁၃ဦးလောက်လည်းတရားနေချင်းရတယ်လို့သိရတယ်အဲဒီကတည်ဆုံသွားတဲ့မျိုးသမီးရဲ့မျိုးသမီးတူရဲ့ဟိုခင်ပွင့်ဖြစ်သူပေါ့နော်သူ့ရဲ့မျိုးသားကလည်းကျွန်တော်တို့စီကိုပုံဆက်တွေ့ပြီးတော့ဒါအခုဒီတောင်းခံတာတွေဟိုလောက်ဆောင်လာပါတယ်အဲဖြစ်စဉ်ကတော့ညဘက်လို့ပြောရမှာပေါ့နော်ညဘက်အချိန်မှာအဲ့ဒီဒီသူတို့လာကြိုတဲ့ကယ်ရီကားမောက်တဲ့ဖြစ်စဉ်ပ
ါလူမကိုသမားတွေဟာလူ60ခန့်ကိုကားနှစ်စီးနဲ့လိုက်ပါစေခဲ့ပြီးကားပေါ်မှာလူတွေကိုအပြည့်တင်ဆောင်လာခဲ့တာပါကားပေါ်မှာအားလုံးထိုင်လိုက်လာဖို့အတွက်မဆန့်တဲ့အတွက်ကားပေါ်မှာမတ်တပ်ရက်လိုက်ပါခဲ့ရပြီးသူတို့ကတော့အပေါ်ကနေပလတ်စတစ်အမဲစာတွေနဲ့အုပ်ပြီးခေါ်လာခဲ့ကြတယ်ဆိုပြီးကားတိမ်မမှုမှာပါဝင်တဲ့မြန်မာရွှေပြောင်းလူသမားတွေကပြောပြပါဗါတယ်တောင်ကြားမှာကားတိမ်မမှုဖြစ်ပြီးတဲ့နောက်ဒဏ်ရာရလူနာတွေနဲ့အတူပါလာတဲ့23ဦးပါတဲ့အုပ်စုကိုကားမောက်တဲ့နေရာကနေခေါ်လာပြီးရာဘာတော်နီးကတော်လန်တနေရာမှာစွန့်ပစ်သွားခဲ့တာကြောင့်ဒဏ်ရာရသူတွေဟာအချိန်မီဆေးရုံပုံခွင့်မရဘဲတေဆုံးခဲ့ရတယ်ဆိုပြီးတေဆုံးသူတဦးရဲ့ခင်မွန်းဖြစ်သူကပြောပြပါဗါတယ်
ကျွန်တော်23ရက်ထားခဲ့တယ်ကျွန်တော်တို့လူနာတွေမတည်ရှိမနေသေးရတယ်သူတို့အဲ့လူတွေမပို့ပဲနဲ့လူကောင်းတွေမပို့ပဲတနေရကျွန်တော်တို့လူနာတွေဖြစ်နေတဲ့လူတွေသူတို့ပို့ပေးလိုက်လို့မသိဘူးဆေးရုံကားလာမှဆိုကျွန်တော်တို့ဘာမှမသိနေမှာ line လည်းမမိဘူးပြင်ညာရောက်ကျွန်တော်တို့လည်းမသိဘူးလေအဲ့ဒါသူတို့လှုပ်ချင်သူတို့လက်ဝါးလူတွေတော့တင်သွားတယ်ကျွန်တော်ကြည့်ရတယ်ဆေးရုံကားလာမှဆိုရလာကျွန်တော်စောက်လာနေနေဖိုးကန်ကြီးချော့တာ3000တော့သိပါဘူးကျွန်တော်မင်းကလည်းဆောင်းသွားပြီကျောင်းတကယ်ကြီးနေရတယ်ဆောင်းသွားကျွန်တော်တကယ်ကြီးနေသေးတယ်ကျောင်းကြီးနေတယ်တရားရရနေလူက4ယောက်အကျိတ်နေတော့အော်ကြီးခံစားနေရတယ်
တရားရသူတွေပါတဲ့လူ23ဦးကိုရာဘာတော်နီးမှာစွန့်ပစ်ခဲ့တာကြောင့်မနေ့လင်းတဲ့အချိန်မှာထိုင်းကျေးရွာသားတွေကသတင်းပေးတဲ့အတွက်ထိုင်းရဲတွေရောက်ရှိလာပြီးစစ်ဆေးမင်းမြန်းခဲ့ပြီးတဲ့နောက်တေဆုံးသူတွေနဲ့တရားရသူတွေကိုခေါ်ဆောင်သွားခဲ့တယ်လို့ဆိုပါတယ်။ကျန်တဲ့သူတွေကိုတော့အနီးနားကဖုံးတော်ကြီးကျောင်းမှာထားခဲ့ပြီးကိုဗစ်ကပ်ရောဂါစစ်ဆေးတာအပြင်လူကုန်ကူးမှုဖြစ်စဉ်ကိုအသေးစိတ်စစ်ဆေးနေတယ်လို့လည်းကိုရဲမင်းကပြောပြပါတယ်။ထိုင်းနိုင်ငံထဲကိုအော်တိုဘာလကုန်ထိတရားမဝင်ရောက်လာသူ3000ကျော်ရှိတယ်လို့လည်းထိုင်းရနာပိုင်းတွေကိုကိုကာပြီးထိုင်းသတင်းတွေမှာဖော်ပြကြပါဗျ။နေ့စဉ်လည်းလူအစုလိုက်ပြုံလိုက်ဖမ်းမိနေတဲ့အတွက်ထိုင်းရနာပိုင်းတွေကတပ်ပြည်နယ်အပါအဝင်ပြည်နယ်ဆယ်ခုကိုလုံခြုံရေးတိုးပြီးချထားပါတယ်ရှင်
။မအေးအေးမှသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။အခုကတော့မြန်မာပြည်တွင်းလူခွင့်ရေးခြေနေတွေကိုစူးစီးတင်ပြနေတဲ့ဒုအသံအစီအစဉ်ကိုနားဆင်ကြရအောင်ပါရှင်။
မင်္ဂလာပါရှင်မြန်မာနိုင်ငံတဝန်းမှရှိတဲ့လူခွင့်ရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒုအသံပတ်စဉ်ပေါ့ကတ်အစီအစဉ်ကနေကြိုဆိုပါရစေဒီအစီအစဉ်ကို Foundation Europe နဲ့ကတင်ဆက်ကြတာဖြစ်ပါတယ်စစ်တပ်ရဲ့မြေယာသိမ်းမှုတွေကနိုင်ငံတွင်းကကြေးရွာနဲ့မြို့နယ်တချို့မှာဖြစ်ပွားနေပါတယ်ဒီတစ်ပတ်မှာတော့စစ်တပ်ရဲ့ချင်းချောက်ပြည်အပြင်ဖယ်ရှားခိုင်းတာကြောင့်သူတို့အိမ်တွေကိုစွန့်ခွာပြီးအိုးအိမ်မဲဖြစ်သွားရတယ်။မန္တလေးတိုင်းဒေသကြီးတွေကရွာသားတချို့နဲ့ဒိုးအတန်ကတွေ့ဆုံခဲ့ပါတယ်။ဒီဆောင်မအပြည့်စုံကိုဖုန်ဒေးရှင်းဟျူဝန်တဲကဒရင်းတော်တွေကဆက်လက်တင်ဆက်ပေးသွားမှာပ
ါ။ဒိုးရဒုံကိုနေနေဖယ်ရှားပေးရမယ်။ခင်ဖယ်ရှားပေးခြင်းမရှိဘူးဆိုရင်နေမျိုးဘိုးစကားနဲ့ထိုးမယ်။နောက်ကျွန်တော်တို့ဒီမိရှုမယ်ဆိုမှအဲ့လိုမျိုးကို what do one တက်ကနေပြီးတော့ပြောခဲ့တာပေါ့
။နေအိမ်ပြောင်းရွှေ့ရတဲ့မိသားစုမှာပါဝင်တဲ့စင်ကူးမြို့နယ်ကဒေသခံတဦးကပြောပြခဲ့တာပါ။မန္တလေးတိုင်းစင်ကူးမြို့နယ်တဲကကျွာ3ရွာကိုပြီးခဲ့တဲ့စက်တင်ဘာလ24ရက်နေ့မှာစစ်ကောင်စီအဖွဲ့ဝင်တွေရောက်လာပြီးနေအိမ်တွေကနေ3ရက်ကနေတစ်ပတ်အတွင်းရွှေ့ပြောင်းပေးဖို့နှုတ်နဲ့အမိန့်ပေးခဲ့ပါတယ်။ မရွှေပြောင်းမဖယ်ရှားဘူးဆိုရင်အိမ်တွေကိုဖျက်ဆီးတာမင်းနဲ့ရှူတာတွေလှုပ်ဆောင်မယ်လို့လည်းချင်းချောက်ခဲ့တယ်လို့သိရပါတယ်စစ်တပ်ရဲ့ချင်းချောက်မှုတွေခံခဲ့ရတဲ့ကျေးရွာတွေကတော့ရစ်ထွက်ကြီးညောင်ဝန်းနဲ့ငွေတောင်ကျေးရွာတို့ပါဒီရွာ၃ရွာကလယ်မြေဧကပေါင်း3000ကျော်ကိုအလဲပိုင်းတိုင်းစစ်ဌာနချုပ်လက်အောက်ခံအမှတ်121ထောက်ပံ့ရေးနဲ့ပို့ဆောင်ရေးတပ်ရင်းကတမရော်စိုက်ပျိုးရေးနဲ့မွေးမြူရေးစီမံကိန်းအတွက်ဆိုပြီး1990ဝန်းကျင်ကတင်ဆက်ခဲ့တာဖြစ်ပါတယ်။ဒီအကြောင်းတွေကိုတရားစွဲခံရသူလည်းဖြစ်နေအိမ်တွေရွှေ့ပြောင်းနေခဲ့ရသူလည်းဖြစ်တဲ့ဒေသခံတဦးကအခုလိုပြောပြပါဗျ
။စစ်တပ်ကတိန်းငါတိန်းလိုက်တာဗျ။အဲစစ်တပ်ရဲ့အဆောက်အဦဆက်လုပ်ထားခြင်းလည်းမရှိဘူး။ဟိုဒေသဝင်သားမျိုးလည်းမရှိဘူးပေါ့ဗျ။အဲ့ဒီမှာကျွန်တော်တို့ဒီ2019မှာကျွန်တော်တရားရေးအရာရင်ဆိုင်တဲ့အချိန်မှာဒီ1 to 1တက်ကနေပြီးတော့မှကလေးဟိုနှစ်စီလာများဟာရင်ထားရဆိုတာကျွန်တော်သိရတယ
်တိန်းထားတဲ့မြေတွေကိုစစ်တပ်က1995ခုနှစ်မှာတော့ Great Wall ကုမ္ပဏီကိုအငှားချထားခဲ့ပါတယ်ဒါပေမဲ့ကုမ္ပဏီကအကုန်လုံးမလုပ်ဆောင်နိုင်တဲ့အတွက်2012နောက်ပိုင်းကနေစပြီးပိုရှန်တဲ့မြေတွေပေါ်မှာဒေသခံတွေကဝင်ရောက်လုပ်ကင်ခြင်းနဲ့နေအိမ်တွေဆောက်လုပ်နေထိုင်ခဲ့ကြပါတယ်ဒီလိုဝင်ရောက်လုပ်ကင်တဲ့အချိန်ကစပြီးစစ်တပ်နဲ့ဒေသခံတောင်သူတွေကြားမှာမြေယာအငင်းပွားမှုတွေဖြစ်လာခဲ့ရပါတယ်အငင်းပွားမှုတွေက2012ခုနှစ်နောက်ပိုင်းမှာဖြစ်ပေါ်လာပြီး2018ခုနှစ်မှာတော့စစ်တပ်ဘက်ကရေထွက်ကြီးကြေးရွာကရွာသားတွေကိုတရားစဆွဲပါတယ်အဲ့ဒီနှစ်တွင်းမှာပဲအကျိုးဖြတ်စည်းမှုပုံမှန် 419 ပိုင်နက်ကျူးလွန်မှုပုံမှန် 449 လူရဲမှုပုံမှန် 392 တို့နဲ့ကြေးရွာတင်းကဦးဆောင်သူရွာသား56ဦးထောင်ဒဏ်6လကြာခံရပါတယ်ထောင်နံကြခံပြီးတဲ့နောက်ပြန်လွတ်လာချိန်မှာလဲရွာသားတွေကမိမိတို့ရဲ့နေရာတွေမှာပြန်လည်နေထိုင်ကြတဲ့အတွက်ပိုင်နက်ကျူးလွန်မှုနဲ့ထပ်မံတရားစွဲဆိုထားပြီးဖမ်းဝရမ်းထုတ်ခံထားရပါတယ်။ထို့အတူစစ်တပ်က2019ခုနှစ်မှာလဲညောင်ဝန်းနဲ့ငွေတောင်ကျေးရွာကရွာသားတရာကျော်ကိုတရားမကြောင်းအရတရားစွဲဆိုထားပါတယ်။အဲ့ဒီနှစ်အတွင်းမှာပဲတရားစွဲဆိုထားပြီးသားညောင်ဝန်းကျေးရွာသား60ကိုပြစ်မှုနှစ်ခုနဲ့ထပ်ပြီးတော့တရားစွဲပါတယ်။ဒီကြားထဲငွေတောင်ကျွေးရမှာရှိတဲ့အိမ်တွေကိုစစ်သားတွေကကျူးကျော်ဝင်ရောက်ချင်းချောက်မှုတွေပြုတဲ့အတွက်ရွာသားတွေကပုံမှန်3ခုနဲ့ရဲစခန်းမှာတိုင်ချက်ဖွင့်ထားပါတယ်။ဒီလိုတရားစွဲဆိုရင်ဆိုင်မှုတွေရှိနေခြင်းမှာပဲစစ်တပ်ကဖေဖော်ဝါရီလ1ရက်နေ့မှာအာဏာသိမ်းခဲ့ပါတယ်။အဲဒီနောက်ပိုင်းကနေစပြီးတရားရုံးချင်းတစ်ခါမှမခေါ်ခဲ့ဘူးလို့သိရပါတယ်။စက်တင်ဘာလနောက်ဆုံးပတ်ထဲမှာတော့ရွာသားတွေအတွက်ကံကြမ္မာဆိုးကြားရောက်ခဲ့ပါတယ်။သူတို့နဲ့တရားရင်ဆိုင်နေရတဲ့အမှတ်121ထောက်ပို့တရင်ကတာဝန်ရှိသူတွေရောက်ရှိလာပြီးသူတို့ကိုချင်းချောက်နှင်ထုတ်တော်တာဖြစ်ပါတယ်။စစ်တပ်ရဲ့မောင်းထုတ်ခံရတဲ့ကျေးရွာ3ခုကအင်ဂျီပေါင်း200ကျော်ခန့်ရှိပြီးလူဦးရေ900ဝန်းကျင်ရှိပါတယ်။အများစုကတောင်သူလယ်သမားတွေဖြစ်ပြီးတခြားဂျာပန်အလုပ်တွေလည်းလုပ်ကိုင်ကြပါတယ်။လက်ရှိမှာတော့ဤဆက်ရဆွေမျိုးအိမ်တွေနဲ့ဘုန်းကြီးကျောင်းတချို့မှာနေထိုင်ကြပြီးတချို့ကလည်းယာယီမိုးကတဲလေးတွေနဲ့နေထိုင်ကြပါတယ်။
အဲ့ဒီမှာကြောက်လို့တာဖြစ်နေရတာလေဘိုးရင်းကလာဒါပေမဲ့ဖြစ်လို့တော့ပြီးပြီဟုတ်ပြန်ဆောင်မဲ့နေရာမရှိဘူးခုနေကကနိုင်ငံရေးမတည်ငြိမ်တာကတပိုင်းယောဂကတ်ဆူကတပိုင်းစောက်နေရတာအကုန်လုံးလူကျက်တဲ့နေရတဲ့အချိန်ကဒါတွေဖြစ်ဒါတွေဖြစ်ပြီးပြီဆိုလို့ရှိရင်ပြန်အင်တလို့ဖြစ်မှုတာလွယ်တာပါပြန်ဆောင်မှုကလွယ်မလွယ်တာဟုတ်က
ဲ့
စောက်ဖို့လွယ်ပေပဲတော့လေအခုကဖြစ်တာတော့ဖြစ်ပြီစောက်စရာနေရာမရှိဘူးလေ
ငွေတောင်ကျေးရွာကဒေသခံတအူးကပြောပြခဲ့တာပါဥပဒေကြောင်းအရတရားရင်ဆိုင်နေချိန်မှာအခုလိုပြုမှုဆောင်ရွက်တာဟာဥပဒေမဲ့ဆောင်ရွက်တာဖြစ်တယ်လို့မန္တလေးတိုင်းကမြေယာအရေးလိုက်ပါဆောင်ရွက်ပေးနေတဲ့ရှင်းနေတအူးကသူ့ရဲ့အမြင်ကိုပြောပြပါတယ
်တရားရုံးမှာရင်ဆိုင်ဖြည့်ရှင်းနေတဲ့အမှုရှိနေတဲ့အပေါ်မှာတရားရုံးရဲ့အဆုံးဖြတ်ခံယူပြီးမှသာလျှင်ဥပဒေအရဒါဆောင်ရွက်တင်တာအဲ့လိုမဟုတ်ဘဲနဲ့လလွတ်စပယ်ဒါတွေဖယ်ပေးမဖယ်ပေးဘူးဆိုမိရှုမယ်ပါညာဆိုတော့တော်တာကိုလိုပြောမယ်ဆိုအာနာဇက်ပေါ့ဗျာအာနာဇက်နဲ့ကျင့်သုံးတဲ့ပုံစံမျိုးဒါတက်ရောက်တယ်အတက်ရောက်တဲ့အနေထားကဒါဥပိ္ပေမညီဘူးတို့ကတော့ကျွန်တော်တို့မှတ်ချက်ပြုလို့ပဲရမယ
်စစ်တပ်နဲ့တောင်သူတွေရဲ့ပြဿနာကအခုမှစဖြစ်တဲ့ပြဿနာအစ်တော့မဟုတ်ပါဘူးပြီးခဲ့တဲ့10နှစ်တာအတွင်းမှာလည်းနိုင်ငံအနှံ့ကအမြဲယာပြဿနာတွေထဲမှာစစ်တပ်နဲ့ဒေသခံတို့ရဲ့ပြဿနာတွေအများအပြားရှိခဲ့ပါတယ်ဦးသိန်းစိန်အစိုးရလက်ထက်နဲ့ NLD အစိုးရလက်ထက်မှာမြေပြန်ရကြတဲ့တောင်သူတွေရှိခဲ့ပေမဲ့အများစုကတော့မရကြဘူးလို့မြေယာရေးလုပ်ကိုင်နေသူတွေကပြောဆိုကြပါတယ်။ NLD ဆိုရလက်ထက်မှာစစ်တပ်ကမြေကြီးက3သိန်းနီးပါးပြန်လည်ဆွတ်လွတ်ခဲ့တယ်လို့ ကာကွယ်ရေးဝန်ကြီးဌာနကပြောဆိုခဲ့တာရှိပေမဲ့2020ခုနှစ်မတ်လအတွင်းကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့ပြည်ဦးလင်မြို့လူလူတွဲဆောင်ပွဲမှာဒေသခံတွေရဲ့မိခွန်အများစုဟာစစ်အစိုးရလက်ထက်ကတင်းစည်းခံမြေရအရေးကိစ္စတွေပဲဖြစ်ပါတယ်။လက်ရှိမှာတော့နေအိမ်တွေဖျက်သိမ်းပြောင်းရွှေ့ပေးရလို့အိုးမဲ့အိမ်မဲ့ဖြစ်ရတဲ့အပြင်ဘဝလုံခြုံရေးပါမရှိတော့သလိုခံစားရတယ်လို့ဒေသခံတအူးကပြောပါတယ်။
ကျက်ပြီးပါပြီဆိုတော့ကျွန်တော်တို့မှာလုံခြုံမှုကတော့ဘာတစ်ခုမှမရှိတော့ဘူး။ဘာကြောင့်လဲဆိုတော့အခုမိသားစုရဲ့အတက်အန်နေလုံခြုံမှုမရှိတာရဲ့မိမိရဲ့ဝမ်းလာရေးတွေကကျွန်တော်တို့ဘဝအတွက်မှာပြန်ပြီးတော့စရလို့ပဲဖြစ်တယ်လေ။အဲဒီခက်ခဲတွေကကျွန်တော်တို့ကြုံရတာပေါ့
။ဒေသခံတောင်သူတွေကိုတရားစွဲဆိုထားတဲ့အမှုအခြေအနေနဲ့ပတ်သက်ပြီးစင်ကူးမြို့နယ်တရားရုံးကိုဆက်သွယ်ခဲ့ပေမဲ့တရားရင်ဆိုင်ဆဲအမှုအခြေအနေတွေကိုရှင်းပြပေးဖို့ညှင်းဆိုခဲ့ပါတယ်။ဒေသခံတောင်သူတွေဘက်ကလိုက်ပါဆောင်ရွက်ပေးခဲ့တဲ့ရှင်းနေကိုလည်းဆက်သွယ်မေးမြန်းဖို့စူးစမ်းပေမဲ့မရရှိခဲ့ပါဘူး။ဒါအပြင်တောင်သူတွေဘက်ကအကူအညီဆောင်ရွက်ပေးခဲ့တဲ့အဖွဲ့အစည်းတွေကိုလိုက်လံချိတ်ဆက်မေးမြန်းပေမဲ့တချို့ကပုံရှောင်နေရပြီးအင်တာဗျူးဖြစ်ဆိုဖို့တောင်လက်မခံကြပါဘူး။အမှတ်121ထောက်ပို့တပ်ဖက်ကိုဆက်သွယ်ဖို့စူးစမ်းတဲ့အခါမှာလည်းဖုံးလက်ခံဖြစ်ဆိုတာမျိုးမရှိခဲ့ပါဘူး။2020ပြည့်နှစ်ကတပွိုင်းစာနယ်ကိုဗိုလ်ကြီးဆောင်ဝန်းနိုင်ပြောပြထားမှုအရာကတော့စစ်တပ်အနေနဲ့ငွေတောင်ကျေးရွာကတင်စီထားတဲ့အေက2091အေကအနက်85အေကကိုဆွန့်လွတ်ထားခဲ့ပေမဲ့ဆက်ဆက်နေရာတွေမှာဒေသခံတွေကတိုးချဲ့နေထိုင်ပြီးစိုက်ပျိုးလုပ်ကင်နာတာကြောင့်၃ချိန်တိုင်းတိုင်းအတိပေးကြောင်းကြားစာပေးပို့ပြီးမှတရားစွဲဆိုတာဖြစ်တယ်လို့ပြောကြားထားမှုပါတယ်။ကျေးရွာသားတွေအနေနဲ့ကလည်းသူတို့ရဲ့ဘိုးဘွားပိုင်မြေဖြစ်တဲ့အတွက်သူတို့လုပ်ကင်စားတောက်နေတဲ့မြေပေါ်မှာစီမံကိန်းဆောင်ရွက်ထားတာမရှိတာကြောင့်ပြန်လည်ရယူလိုစိမ့်နဲ့နေထိုင်နေကြတာဖြစ်တယ်လို့ပြောပါရယ်။နှစ်ပေါင်း60ကျော်အုပ်စိုးခဲ့တဲ့ဆရာနာရှင်စနစ်အောက်မှာလေယာမြေတွေကိုအတင်းတမတင်းစည်းခံခဲ့ရလို့ဘဝပြတ်ခဲ့ရတဲ့တောင်သူတွေလည်းမနည်းပါဘူး။အခုလဲမြန်မာနိုင်ငံကိုစစ်အုပ်ချုပ်ရေးအောက်ပြန်လည်တုတ်သွင်းနေတာတနည်းမပြည့်ခင်မှာပဲစစ်တပ်ကတောင်သူတွေရဲ့မြေယာတွေကိုတိမ့်ပိုက်ဖို့ကြိုးပမ်းနေပြန်ပါပြီ။စီအနာတိန်ချိန်အတွင်းအခုလိုချင်းချောက်ဖေရှားခိုင်းတာကစင်ကူးမြို့နယ်မှာအပြင်ရန်ကုန်ကလှိုင်သာယာမြို့နယ်နဲ့မကွေးတိုင်းငဖဲမြို့နယ်ဗဒန်းတိုင်နယ်မှာလည်းဖေရှားပေးရမယ်ဆိုပြီးပြောဆိုထားတာတွေရှိပါတယ်။စင်ကူးမြို့နယ်မှာတော့ငိုရင်းအခါလဲဖြစ်တာကြောင့်ခလေးငယ်နဲ့တကြီးရွယ်ဝတွေရှိတဲ့မိသားစုတွေဟာမြေဆိုင်ယာယီမိုးကတဲတွေနဲ့နေထိုင်နေရတာအဆင်ပြေမနေကြပါဘူး။ကျန်းမာရေးအတွက်စိုးရိမ်ရတာအပြင်စာဝင်နေရေးအတွက်ပါရင်ဆိုင်နေရတဲ့အတွက်ဝမ်းနဲ့ပလက်ဖြစ်နေကြတယ်လို့ငွေတောင်ရွာဒေသခံတအူးကအခုလိုပြောဆိုထားပါတယ
်။မဖြစ်တဲ့အပိုင်းနာနဲ့ပြည်သူလူထုရဲ့ဟာဥပဒေတိုင်းမဖြစ်ရှင်းမင်းနဲ့ဟိုလိုပြောမစူလူခွင့်ရူတစ်ဖက်သက်ချိုးပေါက်ပြီးတော့သူတို့လုပ်ချင်တဲ့လုပ်မဒီရဖြစ်တည်တဲ့လူတွေရဲ့ခံစားချက်နဲ့ဒုက္ခတွေကိုသူတို့မမြင်လာလားရွေချက်ရှိနေလို့တော့လာတော့ကျွန်တော်မသိဘူးเนาะဒါပေမဲ့လူသားချင်းစာနာဖို့လို့လူတွေလူတွေကျွန်တော်ဒါလေးတော့ message ပြုချင်ပ
ါအခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရရလို့ကျင်းတ်မယ်လို့ဒို့တန်ဖွင့်ထားတဲ့ကားမျှော်လင့်ပါတယ်ဒီဆောင်မှမှာလုံခြုံရေးအခြေအနေတွေကြောင့်နမယ်တွေကိုထည့်သွင်းမဖော်ပြချပါဘူးဒို့တန်ပတ်စင်အတန်လွှဲအစီအစဉ်ကိုဒို့တန် Facebook စာမျက်နှာ SoundCloudYouTube အန်ဂျူတို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်သလို VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေစနေနေ့အတွင်းနဲ့နေ့ငယ်လေးနေ့မနက်6:00နာရီကနေ9:00နာရီအတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုအလှရှင်တွေကပတ်မှုကူညီထားပြီး Foundation ရွေးဝင်တွေကတင်ဆက်ထားတာဖြစ်ပါတယ်။ဒီအသံအစီအစဉ်ကိုနားဆင်နေတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ရှင်။
VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္ဂနွေနေ့မနေ့ခင်းအစီအစဉ်တွေကိုမနေ့9နာရီအထိဆက်ပြီးထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်တံ line ကနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Udelset 70B Asia Bin Juru
channel 101 ဒါမှမဟုတ် Timecom 6 တို့ channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ကျွန်တို့ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်လို့လူလူမိတ်ဆွေအရောက်လာခဲ့ပါတယ်နော်။
မင်္ဂလာမနက်ခင်းပါတော်ရရှင်များရှင် VOA American တန်ရဲ့2020ခုနှစ်နိုဝင်ဘာလ9ရက်တနင်္ဂနွေနေ့မနက်ခင်းစီစဉ်တွေကိုလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6753ညတို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းမှာနားဆင်ကြရမယ့်အကြောင်းအရာကတော့
UNHCR မြန်မာကနေချင်းပင်တွေကိုတို့တော့သွားချင်းစနရိတ်ခတ်တော့ကိုချင်းဒါပေမဲ့စီကောင်စီကလည်းအခုအထိတော့ခွင့်မပြုဘူ
းစနေညချမ်းဆွေးနွေးခန်းအစီအစဉ်မှာနားဆင်ကြားရပါမယ်ရှင်အခုရင်ဆုံးတော့ဒီမိုကရေစီလူ့ခွင့်ရေးနဲ့ခေပြိုင်ကဘာအပတ်စဉ်ကဏ္ဍကိုအရင်ဆုံးထုတ်လွှင့်ပေးပါမယ်ပိုလန်နိုင်ငံဟာဥရောပသမဂ္ဂကနေခွဲထွက်တော့မလားဆိုတာကဥရောပနိုင်ငံရေးမှာညှင်းခုန်ဆွေးနွေးစရာဖြစ်နေပါတယ်ဥရောပသမဂ္ဂရဲ့ဥပဒေကနိုင်ငံတနိုင်ငံရဲ့ဥပဒေအပေါ်လွှမ်းမိုးသလားဆိုတာကပြဿနာရဲ့အကြောင်းရင်းဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့ဥရောပသမဂ္ဂဖွဲ့စည်းပုံဟာဖက်ဒရယ်ကိုညွတ်တဲ့ကွန်ဖက်ဒရယ်စနစ်ဖြစ်နေလို့ပါ။မြန်မာအနာဂတ်နိုင်ငံရေးမှာလည်းဖက်ဒရယ်စနစ်ကိုသွားမယ်လို့ရေပုံရအားဖြင့်သဘောတူထားကြပြီးမဲ့အေးအေးလို့ခေါ်တဲ့ရခိုင်တပ်တော်ကကွန်ဖက်ဒရယ်ကိုသွားမယ်လို့ဆိုပါတယ်။ဒီအပတ်ဒီမိုကရေစီလူ့ခွင့်ရေးနဲ့ခေပြိုင်ကဘာအစီအစဉ်မှာဦးတင်မောင်တန်းကငင်းချမ်းရေးလုပ်ငန်းစဉ်ဥဆောင်အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူရဲဘော်မျိုးဝင်းနဲ့အဓိကဆွေးနွေးထားပြီးဦးကျော်စံတာကဥရောပနိုင်ငံရေးကိုဖြည့်ဆွက်ဆွေးနွေးထားပါတယ်ရှင
်ရောဘတ်သမဂ္ဂဥပဒေတွေကပိုလန်နိုင်ငံရဲ့ဖွဲ့စည်းပုံဥပဒေနဲ့မကိုက်ညီဘူးလို့ပိုလန်ဖွဲ့စည်းပုံခုံရုံးက2021ခုနှစ်အောက်တိုဘာလ10ရက်နေ့မှာဆုံးဖြတ်လိုက်ပါတယ်။ဥရောပသမဂ္ဂရဲ့ဥပဒေကအဖွဲ့ဝင်နိုင်ငံတွေရဲ့ဥပဒေတွေကိုလွှမ်းမိုးရမယ်ဆိုတဲ့မူကိုဒီဆုံးဖြတ်ချက်ကစိန်ခေါ်လိုက်တာပါ။ EU အဖွဲ့ဝင်နိုင်ငံတွေကြားမှာသဘောတူစာချုပ်တွေဥပဒေဆိုင်ရာကိစ္စတွေကိုဆောင်ရွက်ကြတဲ့အခါမှာအလုပ်လုပ်လို့ရအောင်ချုပ်ဆိုထားကြတဲ့သဘောတူစာချုပ်တစ်ခုရှိပါတယ်။ TFEU ဆိုတဲ့သဘောတူညီချက်ပါ။အဲဒီစာချုပ်အရ EU ဟာဥပဒေတွေကိုချမှတ်နိုင်ပြီးအဲ့ဒီဥပဒေတွေကနိုင်ငံတစ်ခုချင်းရဲ့ဥပဒေတွေကိုလွှတ်မိုးပါတယ်။အစိုးရတွေကအကောင့်ထက်ဖို့လိုက်နာလှုပ်ဆောင်ရမယ်လို့လည်းသတ်မှတ်ထားတာပါ။အဲ့ဒီလိုနိုင်ငံတွေပေါင်းဖွဲ့ကြရမှာရေပူးအားဖြင့်ပေါင်းဖွဲ့ပုံ3မျိုးရှိပါတယ်။ကုလသမဂ္ဂလိုနိုင်ငံတွေစုဖွဲ့အုပ်ချုပ်အလုပ်လုပ်ပုံက2မျိုးဖြစ်ပါတယ်။တခြားပေါင်းဖွဲ့ပုံ2မျိုးကတော့ Confederal စနစ်နဲ့ Federal စနစ်ဖြစ်ပါတယ်။ VOA Editor ဦးကျော်စံတာကိုကျွန်တော်ခုလိုမေးကြည့်ပါတယ် EU လို့ခေါ်တဲ့ဥရောပသမဂ္ဂဖြစ်ပေါ်လာခဲ့တဲ့သမိုင်းကြောင်းအကျဉ်းလေးပေါ့နော်ဆရာအဲ့ဒါလေးပြောပြပါအောင်ဆရာ
ဟုတ်ကဲ့ဒုတိယကမ္ဘာစစ်အပြီးကမ္ဘာမှာစူပါပါဝါလို့ခေါ်တဲ့အင်အားလုံးနိုင်ငံကြီးတစ်ခုပေါ်ပေါက်လာပါတယ်အဲ့ဒါအမေရိကန်ပြည်ထောင်စုနဲ့ဆိုဗီယက်ပြည်ထောင်စုဖြစ်ပါတယ်ဆိုတော့အဲ့ဒီအချိန်မှာဥရောပခေါင်းဆောင်တွေအထူးသဖြင့်ဝင်းစတန်ချာချယ်ကအားကြတယ်တကယ်လို့ဥရောပနိုင်ငံတွေဟာလည်းပဲအလားတူပေါင်းစည်းပြီးတော့ United States ofEurope ဆိုတဲ့ပုံစံမျိုးတော့ညံ့မယ်ဆိုရင်အဲ့ဒီနိုင်ငံကြီးနှစ်ခုစူပါပါဝါနှစ်ခုကိုရှင်းပြနိုင်မယ်ဆိုတဲ့ idea ကစလာလို့ပြောမှာဖြစ်ပါတယ်။အဲ့ဒီနောက်ပိုင်းမှာသူတို့ဖွဲ့စည်းဖို့ကြိုးစားရတယ်။ပထမဆုံးကတော့ဒီစီးပွားရေးအချင်းအကျိုးတူညီတဲ့ဟာတွေဖွဲ့စည်းမယ်ဆိုပြီးတော့စီးပွားရေးဆိုင်ရာအဖွဲ့အစည်းတွေနောက်နျူကလ িয়ার ဆိုင်ရာဆိုင်ရာအဖွဲ့အစည်းတွေကိုစပြီးဖွဲ့ကြပါတယ်။အဲ့ဒီကလည်းနောက်ပိုင်းတစ်ဖြည်းဖြည်းတစ်ဖြည်းဖြည်းပေါင်းစည်းလာဖြစ်ပါတယ်။အရင်ဆုံးပေါင်းစည်းလာရလို့ပြောမယ့်အချက်ကတော့ယူရိုငွေကြေးနဲ့တမျိုးရဲကိုထူထောင်တဲ့အစီအစဉ်ရောက်လာတာတော်လေးအစီအမြင်လာတယ်လို့ပြောရပါလိမ့်မယ်။ဒါပေမဲ့အဲ့ဒီထဲမှာပရိသတ်ကမပါဝင်ခဲ့ပါဘူးခင်ဗျာ
။ဟုတ်ကဲ့။အခုပိုလန်နဲ့ EU ကြားမှာအငင်းပွားနေတဲ့ပြဿနာပေါ့နော်။ဒါလေးကိုပုံမြင်နိုင်ဖို့ဆိုရင်ကျွန်တော်တို့ Confederal စနစ်နဲ့ Federal စနစ်တွေရဲ့သဘောကိုမြင်ဖို့များလိုမလားပေါ့နော်။ဒါကြောင့်ဆရာအဲ့ဒီစနစ်နှစ်ရအကြောင်းနည်းနည်းလေးရှင်းပြ
။ကောင်းပါပြီ။တကယ်တော့ပိုလန်နဲ့ဥရောပသမဂ္ဂဖြစ်တဲ့အကြောင်းကနိုင်ငံရေးကိစ္စလည်းပတ်သက်တဲ့ထင်ပါတယ်။ဥရောပသမဂ္ဂကဘာကိုစဉ်းစားရလဲဆိုပိုလန်ဟာဥရောပသမဂ္ဂကဆွေးထွက်တဲ့ဗြိတိန်လိုနိုင်ငံမျိုးနောက်တနိုင်ငံမပေါ်ပေါက်စေချင်တဲ့ကိစ္စဟာဥရောပသမဂ္ဂအတွက်အထူးဆိုရင်ရဖြစ်နေပါတယ်ဒီလိုလိုစမှာ။နောက်ပြီးတော့ဥရောပသမဂ္ဂရဲ့ဥက္ကဋ္ဌဖြစ်နေတဲ့ဆူလာဘွန်ဒလီယန်ရဲ့ဩဇာအာဏာဟာလည်းပဲနာထိခိုက်လာမလား။ကိုကြီး oza shing awa poli yoba tame ka ye ma nengen ye pisa guna jore yoba tame ka tukwe na ime la la shi la shwa di nchek le dhru diga tabi sinna ni jawa sene me khu jang ho bio me shu no yoba tame ka ha takero confederal da pipa ye federal mhuk pa wu tuto lewe federal selectna te churo tuya re lo nya shine ra tong ta jawa re confederal shura ga chowcha ana paine na ingan dwi ga bho uchu siwa tzung tuya adwe ရဲ့ပေါင်းစည်းထားတဲ့သူတို့ရဲ့လူပိုင်ခွင့်တစုတရာကိုအဲ့ဒီဘဟုအဖွဲ့အစည်းယူနီယံကိုပေးထားတာဖြစ်ပါတယ်ဒါမဲ့ဘဟုမှာသိပြီးတော့ဖွဲ့ဝင်နိုင်ငံတွေထောက်အာဏာမရှိပါဘူးဒါကွန်ဖက်ဒရယ်ရဲ့အကြံဉာဏ်သဘောဖြစ်ပါတယ်ဟုတ်ကဲ့ကွန်ဖက်ဒရယ်မှာအရှုပ်အထအာဏာကနိုင်ငံတွေရဲ့ဖွဲ့ဝင်တွေလက်ထက်မှာရှိပါတယ်သို့တော့ဥရောပစတမ်းကမှထူးခြားတာကတော့ဘာတွေရှိတယ်
မိုင်ငါနေဒါမှမဟုတ်ရင်ပြည်နယ်တွေရဲ့အာဏာပေါ့နော်အဲသူတို့ဆက်ဆံမှုဘယ်လိုများရှိလဲဆရာ
ဖက်ဒရယ်မှာတော့ Foreign Federating Units လို့ခေါ်တဲ့ဒီ American ပြည်ထောင်စု State Police ပြည်နယ်တွေသူတို့ဟာသူတို့ပြည်နယ်နဲ့ပတ်သက်တဲ့အကျိုးစီးပွားကိုလွှတ်ဆောင်ခွင့်တော်များများရှိပါတယ်ပြည်နယ်လွှတ်တော်ရှိတယ်ပြည်နယ်အစိုးရရှိတယ်သို့တော်လည်းပဲဘိုးအစိုးရအာဏာကိုသူတို့ကျော်လွှတ်လို့မရပါဘူးကာကွယ်ရေးတို့နိုင်ငံခြားဆက်ဆံရေးတို့အရေးကြီးတဲ့ဒီတော့သူခုနကဘာညိုနေကြလို့ဘိုးဆရာတိုင်ပါတယ်။နောက်တရားဥပဒေစနစ်မှာလည်းပဲဟိုအစိုးရရဲ့ Federal Law ဟာပြည်နယ်ဥပဒေအပေါ်မှာကြီးစိုးခွင့်ရှိပါတယ်။ဥပဒေချင်း clash ဖြစ်လာရင်ဘိုးအစိုးရရဲ့ဥပဒေကိုပို့ပြီးတော့ဦးစားပေးရတဲ့သဘောရှိပါတယ်။ Federal ရဲ့သဘောကတော့ဥရောပသမဂ္ဂမှာဖြစ်နေရလဲဒါနဲ့နည်းနည်းပတ်သက်မယ်ထင်ပါတယ်။ဥရောပသမဂ္ဂကလည်းပဲအဲ့လိုကြီးစိုးရမယ်ဆိုတဲ့သဘောရေးထားပါတယ်။ဒါကြောင့်မဟုတ် Federal ဆန်တဲ့ဥရောပသမဂ္ဂမှာလည်းပဲအခုပိုလန်နဲ့ချစ်တဲ့ကိစ္စမှာပိုလန်ကဒီကိစ္စကိုကလန်ကဆန်လုပ်တယ်ဆိုတဲ့သဘောဖြစ်နေပါတယ်
။ Confederal Federal ဆိုတဲ့ပြဿနာကမြမနိုင်ငံရေးနဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေမှာလည်းဆွေးနွေးကြရမယ်ကိစ္စတွေဖြစ်ပါတယ်။ရဲဘော်မျိုးဝင်းဟာငြိမ်းချမ်းရေးလုပ်ငန်းစဉ်ဥဆောင်အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဖြစ်ပါတယ်။ကိုမျိုးဝင်းကိုကျွန်တော်အခုလိုမေးကြည့်ပါတယ်။နိုင်ငံရေးတွဲဆုံဆွေးနွေးပွဲတွေမှာဆွေးနွေးဖို့ရွယ်ထားတဲ့အကြောင်းတွေပေါ့နော်။ဘာတွေများရှိမလဲပေါ့။ Federal စနစ်ကိုသွားတဲ့အခါမှာ
ရည်ခန့်နိုင်ငံရေးတပ်မတော်ကျွန်တော်ဒီမိုကရေစီအတွက်ကူးပြောင်းမှုနဲ့ကျွန်တော်မြေတန်တန်းတူညီကိုပါတက်တန်းခွေချီကနဲ့ဖွဲ့တွေဖွဲ့စည်းမှုပေါ့နော
်ဟုတ်ကဲ့
ဒီအလီကျောင်းကတခုဒီကထားပြီးကျွန်တော်ဆွေးနွေးဖြေရှင်းရမှာပေါ့နော
်ဟုတ်ကဲ
့အရေးကြီးတဲ့ဒီဖက်ဒရယ်ဆိုင်ရာသဘောတူညီချက်ကိုရရှိနိုင်ဖို့အတွက်ကျွန်တော်ကြိုးပမ်းရလိမ့်မယ်လို့ကျွန်တော်ထင်တယ်အဲ့ဒီထက်မှမှာကျွန်တော်ကြောင်းလိုက်ပြောမယ်ဆိုရင်တော့ဒီအချိုချအာဏာပေါ့အချိုချအာဏာနဲ့ပတ်သက်ပြီးတော့ဘယ်လိုခြေသုံးလဲဒီကတော့အထူးရေးဥပဒေပြည်ရေးတရားစီရင်အချုပ်ချအနာကြီးတော့ရအောင်ပိုက်ချပြီးတော့ကျွန်တော်ကြည့်သုံးမယ်ပြည်တကယ်ထက်မှာပဲပြည်ထောင်စုနဲ့ပြည်နယ်နဲ့ကြားမှာဒီအချုပ်ချအနာနဲ့ပတ်သက်ပြီးတော့အနာခုတ်ကိုရေးဖို့အနာနဲ့ပတ်သက်ပြီးဘယ်လိုအနာတွေခွဲဖို့ကြည့်သုံးမလဲဆိုတော့ဒါတော့အင်မတန်မှကြီးကြီးရဲ့အကြောင်းများဖြစ်ပါလိမ့်မယ်အနာကမှကျွန်တော်ဆွေးနွေးမယ်အကြောင်းအထက်မှာပေါ့နော
်ကိုမျိုးရဲ့ကျွင်းကြအနာနဲ့ပတ်သက်ပြီးနည်းနည်းလေးရှင်းပြပေးပါလား
ဒီအနာခုတ်ကိုရေးနေပတ်သက်လို့ဆိုရင်တော့ကျွန်တော်တို့ပြောမယ်ဆိုရင်တော့အနာကိုပြည်ထောင်စုနဲ့ပြည်နယ်ကြားမှာဘယ်လိုခွဲခွေကျေတုံးမလဲပေါ့နော်အဲ့လိုဆိုတော့ကျွန်တော်တို့ဟိုပြည်ထောင်စုမှာလည်းပြည်ထောင်စုလေးနဲ့ကျေတုံးမှာအနာရှိမယ်ပြည်နယ်မှာလည်းပြည်နယ်ကျေတုံးမှာအနာရှိတယ်ဒီဖက်ဒရယ်စနစ်မှာပြည်ထောင်စုတစ်ခုနဲ့တစ်ခုလည်းမတူဘူးပေါ့တချို့တိုက်ပြည်တွေမှာကျွန်တော်ထပ်တူဥပိပ္ပခွေအနာပေါ့ပြည်ထောင်စုရောပြည်နယ်ရောတကယ်နဲ့ကျေတုံးခွေအနာရှိတယ်ပြီးတော့မှကျွန်တော်ကြွေးကြအနာပေါ့ဒီကြွေးကြအနာကျေတုံးမှုနဲ့ပတ်သက်လို့ဆိုရင်လည်းကျွန်တော်တနေငံလည်းတနေငံတော့မတူဘူးပေါ့နော်ဆိုလိုတာကတော့တချို့တိုက်ပြည်တွေမှာကြတော့ဒီကျင်းကျအလာဘူကောကနေရောရာယူထားတာရှိတယ်တချို့ပြည်နယ်တချို့တိုက်ပြည်တွေမှာတော့ကျွန်တော်ပြည်နယ်ကနေရာယူထားတာရှိတာပေါ့ဒီကျွန်တော်တို့ဒီကျွန်တော်ဖြတ်သန်းခင်ရတဲ့ပြည်ကျရာဆိုတော့ကျွန်တော်တို့ EU ကတင်ပြမှတော့ကျင်းကျအလာကိုကျွန်တော်ပြည်နယ်ထဲမှာထားရှိဖို့ဆွေးနွေးဖို့လို့တော့ပြင်ဆင်ထားတာပေါ့နော
်ဟုတ်ကဲ့ကျွန်တော်မှတ်မိလောက်ဆိုရင်မနေ့ကအစုံပိုင်းတော့မှာထင်တယ် AA ကနေမှ Confederation ကိုသွားမယ်လို့ပြောဆိုတာကိုကြားရတယ်ပေါ့နော်Confederation နဲ့ Federation ကိုဘယ်အကြောင်းအရာကိုကျွန်တော်တို့ဘယ်လိုညှိနှိုင်းရွှေ့နှိမ့်ဖို့ရှိမလဲ
။လမ်းညွှန်ချေခံမှုကျွန်တော်တို့စဉ်းစားရပါလိမ့်မယ်။ဒီလမ်းညွှန်ချေခံမှုစဉ်းစားပြီးတော့ဒီကတော့ချုပ်ချအနာပေါ့လို့ကျွန်တော်တို့ရဲ့ချုပ်ချအနာဘယ်လိုကျေသုံးမလဲ။ဘိုးဆိုးအနာပြည်နယ်ဆိုးရချက်မှဘယ်လိုအနာကျေသုံးမလဲ။ဒီတော့အဲ့ဒီချေခံပေါ်ကပဲ Federation ဖဲပုံမှုဥတည်တဲ့ Federal ပြည်ထောင်စုသွားမှ Confederation ရင်းတဲ့ Confederation ဥတည်တဲ့ Federal ပြည်ထောင်စုသွားမလားဆိုတော့ကျွန်တော်ဆွေးနွေးကြရမှာပေါ့။ဘလောက်တိုက်တက်ဒီပြည်ထောင်စုအာဏာတွေပေးမလဲပြည်နယ်တွေမှာဘလောက်တိုက်တက်ဒီအာဏာရယူထားမလဲဆိုတဲ့အခြေခံပေါ်မှာမူတည်ပြီးတော့မှကျွန်တ ကျွန်တော်ဆွေးနွေးကြမှာပေါ့နော်ဟိုအမေရိကန်ပြည်ထောင်စုစတင်ဖွဲ့စည်းတဲ့အချိန်မှာအစမှာတော့ကျွန်တော်စက်ပုတ်ပြည်နယ်လေးစတာပေါ့နော် Confederation ချိန်ကနေရစာပြီးနေမှာဖြည်းဖြည်းဖြည်းယူကြည့်မှုတည်ဆောင်ရင်းတဲ့ဒီကျွန်တော် Federal ဒီနေ့ဦးတည်လာခဲ့တာပေါ့မြေပေါင်းများစွာကျုံ့မှတ်ခဲ့ရလာပေါ့ခုကတော့အားလုံးဘဝပြည်သဘောတူတာလား Federal ဒီနေ့ချေတော့ဘွတ်တော့ဘဝပြည်နယ်သဘောတူကြတာပေါ့နော်တကယ်ထက်မှလို့ခုနပြောသလို Confederation ကိုဦးတည်တဲ့နေရာဂျူရီရှိမှာပေါ့ဆွေးနွေးရမယ်အကြောင်းအရာလို့ပဲကျွန်တော်မြင်တယ်နော
်ဒါကတော့အနာခွဲဝေပုံပေါ့နော်ဒါပြင်ကျွန်တော်တို့တိုင်းသားလို့ပြောရင်ဗမာမပါဘဲတခြားတိုင်းသားတွေကိုညီညွတ်တယ်လို့တိုင်းသားဆိုတဲ့အသုံးလုံးကလည်းဖြစ်နေတာတွေ့ရပါတယ်ဗမာပြည်နယ်သဘောဆွေးနွေးတာကိုစစ်တပ်ကကောလက်ခံပါမလားရှစ်ပြည်နယ်မူဆက်တပ်ပြည်နယ်မူစတဲ့အဆိုပြုချက်အမျိုးမျိုးလည်းကြားနေရပါတယ် Federal Subsidiary မှာကြည့်လိုက်ရင်တော့အခုပြောနေတဲ့ပြည်နယ်တိုင်းဆိုတဲ့အသုံးလုံးကိုဒါ federal unit အဖြစ်သုံးလုံးတာပေါ့လေဆိုတော့အဲ့ဒီအကြောင်းကိုမျိုးဝင်ဆွေးနွေးပါအောင်ခင်ဗျ
ဒီတိုက်ပြီးမှတော့အခြေခံ unit လို့ပြောမှဆိုရင်တော့ပြည်နယ်တိုင်းဆက်လက်ခုပုဒ်နာနဲ့ကျွန်တော်ဖွဲ့စည်းထားတာပေါ့အဲ့တော့ကျွန်တော်တို့ဒီလမ်းမအနာဂတ်မှာတော့ဟိုကိုပဲတထခွေရှိမယ်နိုင်ငံကြီးရာစီးပွားရေးရာလူမှုရေးရာဓာတ်တူအခွင့်အာဏာတွေရှိတဲ့ဒီ federal unit နေနဲ့ပြည်ထောင်စုဖွဲ့ဝင်ပြည်နယ်ရေးနဲ့ကျွန်တော်ဖွဲ့စည်းရမှာပေါ့ဒါမှတန်းလေဓာတ်တူညီပါလေပြည်ထောင်စုဖြစ်မှာပေါ့နော်
ဒါပြင်အနာဂတ်ဆွေးနွေးပွဲတွေမှာတခြားဘာတွေကိုရောဆွေးနွေးဖို့ရှိအောင်မလဲ
။ဦးစားပေးအဖြစ်ရှင်းရမယ်။ဆွေးနွေးရမယ်အကြောင်းအရာတွေကျွန်တော်ပြန်ပြနေတာဖြစ်ပါလေ။ဆွေးနွေးရမယ်အကြောင်းအရာတွေအများကြီးဖြစ်တာပေါ့။ဆွေးနွေးတာပြီးကားတော့ကျွန်တော်တို့ဥပဒေပြုရေးပေါ့။ဥပဒေပြုရေးနဲ့ပတ်သက်လို့ဆိုရင်လည်းကျွန်တော်တို့ပြည်ထောင်စုဥပဒေပြုရေးရှိမယ်။ပြည်ထောင်စုပြည်နယ်ဥပဒေပြုရေးရှိမယ်။ပြည်ထောင်စုဥပဒေပြုရေးမှလည်းပဲကျွန်တော်ကမြို့သားတော်ခန့်ခန့်လာအိမ်တမှာရည်ကြီးရအောင်။ဆိုတော့မြို့သားတိုင်းသူရေးကိုပုံဖော်မှာကကျွန်တော်တို့ဒီမြို့သားလှတော်ဖြစ်တာ။အဲဆိုတော့မြို့သားလှတော်ကိုဘလို့ပုံစံနဲ့ဖွဲ့စည်းနိုင်မြို့သားလှတော်ရဲ့ရုပ်ပတ်ခွင့်ကဘလို့ရှိလဲ။ Federal Union ရဲ့ပြည်ထောင်စုဖွဲ့ဝင်ပြည်နယ်တွေရဲ့မြို့သားတန်းပြည်နယ်ကိုပါပြတ်သားခွဲကိုအမှခံတယ်။စူပေါင်းအုပ်ချုပ်တာနဲ့ကိုပဲအုပ်ချုပ်တာနဲ့လည်းမျိုးရှိတာပေါ့နော်
။တရားစီရင်ရေးနဲ့အုပ်ချုပ်ရေးကိစ္စတွေကရောခင်ဗျ
။တရားစီရင်ရေးလည်းပါလာပါ။ဟု
တ်ကဲ့။
ဒီလိုတော့ပြည်ထောင်စုနဲ့ပြည်နယ်ကမှတရားစီရင်နဲ့ပတ်သက်ဘလို့ပုံစံနဲ့တွားမလဲပေါ့နော်ဆိုတော့ဟိုအခုလက်ရှိကျွန်တော်ဖက်ဒရယ်တိုက်ပြည်တော်များများမှာတော့တရားစီရင်ခြင်းနဲ့ခြေတုံးနဲ့ပုံစံနဲ့တနင်္ဂနွေတနင်္ဂနွေမတူဘူးပေါ့တော့ကျွန်တော်တိုက်ပြည်ခြင်းနဲ့မှာတော့ single code system ကျွန်တော်ခြေတုံးနေတာကျွန်တော် EU တွေစုပြူထားတာတော့ဒီ queue code system ကိုကျွန်တော်တို့စုပြူထားတာပေါ့နော်အဲ့တော့ကျွန်တော်တိုက်ပြည်ခြင်းနဲ့ဂိုင်းကြီးမဲ့ပြည်ထောင်စုနဲ့ပြည်နယ်ကြားမှာတရားစီရင်အာဏာလေးဖွဲ့ဝေခြေတုံးနဲ့ပဲဒီတရားစီရင်ခြင်းနဲ့ကျွန်တော်တို့ဒီကဆွေးနွေးလို့ပါလေပြီးနောက်တစ်ခုကတော့ဒီအုတ်ချိုးရေးကန်တာပြပြပြောင်းလဲရေးလဲတကယ်ကိုလုပ်ကုန်လို့ရမှာဖြစ်ပါလားဆိုလိုတာတော့ပြည်ထောင်စုနဲ့ပြည်နယ်ကြားမှာကိုယ်ပိုင်အုတ်ချိုးခွေကိုယ်ပိုင်စီမံနိုင်တဲ့ခင်ကြီးဖြစ်အောင်ကျွန်တော်အုတ်ချိုးရန်ရားတွေပြပြပြောင်းလဲရမှာဖြစ်ပါလားပြည်နယ်တွေရှိတဲ့ဆိုပြီးပဲလည်းပဲ2000ကျော်စုခုချီအောင်အောက်မှာကြီးတိုင်းရင်ပြည်နယ်တွေမှာပါအုတ်ချိုးရေးရန်ရားမှာမရှိဘူးဆိုတာဟာပြည်နယ်ဝန်ကြီးဌာနတွေမှာပါအုတ်ချိုးရန်ရားမှာမရှိဘူးဆိုတာလည်းပဲကျွန်တော်သိရှိတာပေါ့အဲ့တော့ပြည်နယ်တွေရဲ့လုံးလုံးလားပြည်နယ်ဝန်ထမ်းတွေပြည်နယ်အုပ်ချုပ်ရေးအရာတွေမိမိပြည်နယ်အခြေအနေနဲ့ဂိုင်းကြည့်တဲ့သူဖွဲ့မှုနဲ့တောင်းပေးအမှုတွေပြည်လုံးနဲ့အချင်းချင်းမျိုးကျွန်တော်ဖြည်းဖြည်းကြောင်းလဲရဖို့အတွက်အမှန်တမ်းပါကြီးကြီးပါလေလို့ဒါတော့ဟိုမရှိမဖြစ်ဖြစ်ရှင်းရမယ်အကြောင်းအရာလေပေါ့နော
်အခုဆွေးနွေးသွားခဲ့တာကတော့ငင်းချိုင်းလုပ်ငန်းစဉ်ဥဆောင်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူရဲဘော်မျိုးဝင်းဖြစ်ပါတယ်အာနာမသိငင်အခြေအနေမှာအခြေခံအမဲ့မှုတွေကိုဆွေးနွေးနေစေပါအနာသိမ့်လိုက်တဲ့အချိန်မှာတော့ငင်းညမ်းရေးလုပ်ငန်းစဉ်ကြီးတရလုံးရက်ဆိုင်သွားပါတော့တယ်ကျွန်တော်တို့ရဲ့ရွှေပြည်တော်ကမျော်တိုင်းဝေးတော့မှာပါလားဒီမင်းကုန်းလေးနဲ့ပဲဒီပတ်မှာကျန်းနားလိုက်ပါစီကျွန်တော်တမောင်တန်းပါ
ဥတ္တမောင်တန်းစီစဉ်တင်ဆက်ခဲ့တာဖြစ်ပါတယ်ရှင်အခုတော့စနေညချမ်းဆွေးနွေးခန်းအစီအစဉ်ကိုပြန်လည်နားဆင်ကြရအောင်ပါအနာဒိစကောင်စီရဲ့ချမ်းဖတ်မှုတွေစီရေပရိပခါတွေကြောင့်အိုးအိမ်ဆွန့်ခွာထွက်ပြေးရသူတွေအတွက်အရေးပေါ်ကယ်ဆယ်ထောက်ပံ့မှုတွေလိုအပ်တာအပါအဝင်တိုင်းရင်းသားတွေအခြေအနေအစဉ်ကန်စာနဲ့ပတ်သက်ပြီးမယ်ရီလန်းချင်းတိုင်းရင်းသားများအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဇူသုံးမုံကိုကိုညံဝင်းအောင်မေးမြန်းတင်ဆက်ထားပါတယ်ရှင
်ဦးဇူသုံးမုံရေမင်္ဂလာပါခင်ဗ
ျမင်္ဂလာပါ
အဲ့တော့ဒီနေ့မှာဦးဇိုသုံးမုံဒီချင်းလူမှုအဖွဲ့အစည်းကနေပြီးတော့သတင်းစာရှင်းလင်းပွဲလုပ်တယ်လို့ကျွန်တော်သိရပါတယ်အဲ့တော့သတင်းစာရှင်းလင်းပွဲလုပ်ရတဲ့အဓိကအကြောင်းရင်းကဘာပါလဲခင်ဗျ
ကျွန်တော်တို့ Chain Association of Maryland ကနေအစီရင်ခံစာတစ်စောင်ကျွန်တော်ရေးတယ်အဲ့ဒါဟာကိုကျွန်တော်ထုတ်တယ်အဲကောင်းစင်ကတော့စစ်ကောင်စီကနေ February 2021အာနာတင်းတင်းနောက်ပိုင်း IDP တို့ Refugee တို့အပေါ်မှာအကျိုးသက်ရောက်တဲ့ဟာဒီတနင်္ဂနွေလို့မှာဆိုရင် February 1ရက်နောက်ပိုင်းမှာ IDP ကနှစ်သိန်းကျော်ရှိနေပြီ Refugee ဆိုရင်ဟိုနှစ်သိန်းကျော်ရှိနေတယ်အဲ့ဒါဟာကို US အစိုးရကနေပို့ပြီးတော့ကူညီဖို့ဟိုအစားအသောက်ကိစ္စတခုတည်းမဟုတ်ဘဲသူတို့ရဲ့လုံခြုံရေး protection ကိုပေးဖို့ကျွန်တော်တို့တောင်းဆိုတာဖြစ်ပါတယ
်ဟုတ်ကဲ့ဆိုတော့ဒီအစီရင်ခံစာအတွက်အချက်လက်တွေကိုပေါ့နော်ဒီဥစုသုံးဖို့တော့အမေရိကမှာနေနေတာဆိုတော့ဒီချင်းပြည်နယ်သို့မဟုတ်အခြားဒေသကဒီအစီရင်ခံစာထဲမှာထည့်သွင်းတဲ့အချက်လက်တွေနဲ့ပတ်သက်လို့ဘယ်လိုရယူစုဆောင်ထားတာမျိုးလဲခင်ဗျ။
ကျွန်တော်တို့ဒီအစီရင်ခံစာ report ကဟို84 pages ရှိတယ်။အဲ့ဒီမှာကျွန်တော်တို့ research methodology ဆိုပြီးတော့သူတည်တနာကျွန်တော်ဘယ်လိုလုပ်တယ်လဲဆိုတော့ကောင်းကောင်းလေးဖော်ပြထားတယ်အခုကျွန်တော်တို့မှာချင်းပြည်နယ်မှာပါရှိနေတယ်လေဆိုတော့ဟာကျွန်တော်တို့ direct asset တွေရှိတယ်ဒါပေမဲ့လုံခြုံရေးကြောင့်ဘယ်သူလဲဘယ်မှာလဲဘယ်သူတွေလဲဆိုတော့ကျွန်တော်ဖော်ပြလို့မရဘူ
းဟုတ်ကဲ့ခင်ဗျာဆိုတော့ဒီနေ့သတင်းစာရှင်းလင်းပွဲမှာဟလာဒီ UNHCR ဟာကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးရဲ့တာဝန်ရှိပုဂ္ဂိုလ်တချို့ရဲ့ပြီးတော့ဒီအမေရိကန်ပြည်ထောင်စုကနေပြီးတော့ဒီဒုက္ခသည်များကောင်စီတာဝန်ရှိသူတချို့လည်းတက်ရောက်ရှင်းလင်းတာကျွန်တော်တွေ့ရပါတယ်ဆိုတော့ဟိုသူတို့အနေနဲ့ပေါ့လေဒီအထူးသဖြင့်ချင်းပြည်နယ်လိုဒေသမျိုးမှာဟိုဒုက္ခရောက်နေတဲ့လူတွေအတွက်ကိုဟလာဘယ်လိုမျိုးအကူအညီတွေပေးသွားမယ်ဆိုတော့ဟလာဆွေးနွေးကတိပေးမှုတွေရှိပါတယ်ခင်ဗျာ
ကျွန်တော်တို့အစီရင်ခံစာမှာရေးထားပါတယ်သူတို့အနေနဲ့ statement of support ဆိုပြီးတော့ရေးထားတယ်အဲ့ဒီဟာက US အစိုးရကနေလူသားချင်းစာနာထောက်ပံ့မှုပုံများများပေးတင်တယ်ပြီးတော့ဒီ refugee လည်းများများယူတင်တယ်ဆိုပြီးတော့သူတို့ရဲ့ statement of support သူတို့ကောင်းကောင်းလေးရေးထားပါတယ်ဆိုတော့အခုကအဓိက September 16ရက်နေ့မှာထန်တလန်မှာဟိုလူinbound search in ပြီးတော့ဟိုဒီနေ့ကပဲ October 29ရက်နေ့မှာဆိုရင်တော့ဟို inbound ကဒီ164ကျော်အဲ့ဒါလေအကုန်လုံး mission ဖြစ်စီလိုက်တော့အဲ့ဒါကိစ္စနဲ့ပတ်သက်ပြီးတော့လေ US အနေနဲ့ပို့ပြီးတော့စစ်ကောင်စီကဖိအားပေးတင်တယ်ဆိုတာပါပါတယ်ပြီးတော့နောက်တစ်ခုကအခု UNHCR မြန်မာကနေချင်းပြည်နယ်ကိုတို့သွားချင်တယ်ဆန္ဒရေးကတော့ပူချင်တယ်ဒါပေမဲ့စီကောင်စီကလည်းအခုအထိတွားခွင့်မပြုဘူးအဲ့ဒါဟာကိုလည်းကျွန်တော်တို့ဒီ US အစိုးရကနေနိုင်ငံတကာကနေပို့ပြီးတော့စီကောင်စီကိုဖိအားပေးဖို့ကျွန်တော်တောင်းဆိုတယ်နောက်တစ်ခုအချက်ကဘာလဲဆိုတော့အခုဒီလိုဖြစ်နေရတာကအခက်ခဲကြုံနေရတာကဘာကြောင့်လဲဘာအရင်းအမြစ်ကြောင့်လဲဒီဟာကစီကောင်စီကြောင့်ပဲဒါကြောင့်မို့ကျွန်တော်တို့အနေနဲ့စီကောင်စီကအမိပြုပြီးတော့ဖြုတ်ချဖို့ US ဆွေကနေဂူငီဖို့နိုင်ငံတကာကနေဂူငီဖို့ဆိုပြီးတော့အဲ့ဒါဟာလည်းကျွန်တော်တို့တောင်းဆိုထားပါတယ
်ဟုတ်ကဲ့ဆိုတော့ဒီနေ့သတင်းစာရှင်းလင်းပွဲမှာအဓိကဒီအစီရင်ခံစာထုတ်ပြန်တဲ့အကြောင်းကိုရှင်းပြတော့ဒီဥစုသုံးမုံတို့ထုတ်ပြန်တဲ့အစီရင်ခံစာကဘယ်လိုအဖွဲ့အစည်းမျိုးဘယ်လိုလူပုဂ္ဂိုလ်မျိုးတွေကိုအဓိကဟုတ်လားအတိပေးအကူအညီတောင်းကျင်တာမျိုးလဲခင်ဗ
ျပထမကတော့ကျွန်တော်တို့ Biden administration ပါပဲဒီ US ဆိုရပြီးတော့ကျွန်တော် Congress ပြီးတော့ UNHCR လေကျွန်တော်တောင်းဆိုတယ်ပြီးတော့ UNHCR ကျွန်တော် Mizoram ပြည်နယ်မှာဆိုရင် refugee တွေကတောင်းလို့ရအခုထိ UNHCR တော်လို့မရဘူးသူတို့ကလည်း registration လုပ်လို့မရဘူးဒါကြောင့်မို့ဒီအဓိကတော့ဒီ US ဆိုရပါပဲအခုကျွန်တော်တို့ဒီနေ့ကျွန်တော်တို့ကိုဝိုင်းပြီးတော့ကူညီတဲ့ဒီ UNHCR တို့ Refugee Council USA တို့အခု Catholic Lutheran တို့သူတို့ကတော်တော်လေးဟိုဘာလဲ influence ရှိတယ်ဆိုတော့သူတို့အနေနဲ့လည်းအခု US ဆိုရပါအဓိက Biden ကို Biden ဆိုရတော့ကျွန်တော်လုံနေပါတယ်ကျွန်တော်ဂျူးတင်တယ်ဒါပေမဲ့ ဒီထက်ပို့ပြီးတော့လှုပ်ဖို့လုပ်တယ်ဆိုပြီးတော့ကျွန်တော်တောင်းဆိုပါတယ
်ဟုတ်ဒီနေရာမှာပေါ့လေဒီ UNHCR ကအခုဒီချင်းပြည်နယ်ကဒုက္ခသည်တွေအတွက်အကူအညီတွေတွားပေးဖို့အတွက်အချိန်နေဟာလာတားမြစ်ခံနေရတယ်လို့ပြောပါတယ်ဆိုတော့ဟာလာဒီချင်းပြည်နယ်မှာ UNHCR ရဲ့ရုံးမရှိဘူးလားခင်ဗျအခြား
မရှိဘူးဟုတ်ကဲ့မရှိဘူးဒါကြောင့်မို့ကျွန်တော်တို့က UNHCR ရုံးချင်းပြည်နယ်မှာထားစေခြင်းတယ်အတိအကချင်းပြည်နယ်ရဲ့မြို့တော်ဟာခါမှာ UNHCR ရုံးကျွန်တော်ထားစေခြင်း
တော့ဒီနိုင်ငံတကာအဖွဲ့အစည်းတွေကဟာလာအကူအညီပေးဟိုဒေသခံဒုက္ခသည်တွေကိုအကူအညီပေးခြင်းနဲ့ဆိုရင်အခုလက်ရှိအခြေအနေကအခြေအနေဘယ်လိုရှိပါသလဲ
တော်တော်လေးအခက်အခဲရှိတယ်ကျွန်တော်တို့အခုချင်းပြည်နယ်ကဟာခါတို့ဟိုပလဲဝါတန်တလန်တို့အဓိကအခုကျွန်တော်တန်တလန်မှာခက်ခဲကြုံနေတာ UNHCR ကတော့ခုလုံးဝပြူတော်တော်လေးခက်ခဲရှိတယ်အဲ့ဒီအတိုင်းပဲမီဇိုရမ်ပြည်နယ်ကျွန်တော်အိန္ဒိယမီဇိုရမ်ပြည်နယ်ကျွန်တော်ချင်းပြည်နယ်နဲ့နဲ့ဟိုပါဟိုအင်းချင်းပြည်နယ်အဲ့ဒီမီဇိုရမ်ပြည်နယ်ကိုလည်း UNHCR ရုံးလုံးဝတော့ခွင့်မပြုမတော်နိုင်ဘူး UNHCR ကနယူးဒယ်လီမှာသူတို့မှာရုံးရှိတယ်မီဇိုရမ်ကလည်းတော်လုံးမရဘူး UNHCR ရုံးကနေပြည်တော်မှာရှိတယ်ဟာခါလည်းတော့ခွင့်မပြုဘူးအခုချိန်တစ်စစ်ကောင်စီကပြအားမပေးရင်တော်တော်လုံးမှာဘူးဒါကြောင့် US အနေနဲ့ပြအားပေးတဲ့နဲ့အိန္ဒိယကိုလည်းချဉ်းကပ်တဲ့နဲ့အခုအာရှကိုချဉ်းကပ်နေတယ်ကောင်းတယ်ပြီးတော့ပို့ပြီးတော့ UN Security Council မှာလည်းပို့ပြီးတော့တက်တက်ကြွကြွလုပ်တင်တယ်။အဲ့ဒီလိုမလုပ်ဘူးဆိုရင်တော့ဒီ Security Council ကလုံးဝဟိုကနားထောင်မှာမဟုတ်ဘူး။အခုချင်းပြည်နယ်မှာထန်တလန်မှာဟိုအင်160ကျော်မြှို့ရှုတယ်ဆိုတာကထူးဆန်းတာမဟုတ်ဘူး။အဲ့ဒီလိုပဲ2017မှာရိုဟင်ဂျာတွေလောက်ခဲ့တယ်။အဲ့ဒီလိုပဲဖြက်လေးဖြက်ဆိုပြီးတော့ကျွန်တော်ကရင်ပြည်နယ်မှာလောက်ခဲ့တာဟာအဲ့လိုပဲ2011ကနေကချင်းပါလေလောက်ခဲ့တယ်အခုကြားမှလည်းလောက်ခဲ့တယ်ဆိုတော့ဒီဟာမတားထားဘူးဆိုရင်ဆက်လုပ်ပါပဲ
ဟုတ်ကဲ့ဒီနေရာမှာပေါ့နော်ဟိုခုနကပြောသလိုပဲအာဒီချင်းပြည်နယ်မှာဆိုလို့ရှိရင်ဒုက္ခသည်တွေဟလာဆစ်ဆောင်ဒုက္ခသည်တွေကအထူးသဖြင့်ဒီအိန္ဒိယနယ်စပ်ကိုကြော်ဖြတ်ပြီးတော့ဒီအနည်းဆုံးအိန္ဒိယရဲ့ပြည်နယ်တွေကိုဟလာခိုးလုံသွားကြတာကျွန်တော်တွေ့ရပါတယ်အဲ့ဒီပြည်နယ်တွေကလည်းဥပမာမနီပူလိုဖြစ်ဖြစ်မီဇိုရမ်လိုဖြစ်ဖြစ်လက်ခံပြီးတော့ဆောင်းလျှောက်တာကျွန်တော်ကြားရပါတယ်ဒါပေမဲ့အိန္ဒိယအစိုးရနိုင်ငံတစ်ခုလုံးရဲ့ဟလာမူဝါဒအရဒီမြန်မာဒုက္ခသည်ကိုအဲကူညီဆောင်းလျှောက်လက်ခံရေးဆိုတဲ့မူဝါဒတွေတော့ကျွန်တော်မကြားရသေးပါဘူးဆိုတော့ဒီအပိုင်းမှာရောအိန္ဒိယနိုင်ငံကိုချင်းကပ်လှုပ်ဆောင်ဖို့အတွက်ဟလာဥစုသုံးမုံတို့ဘက်ကဘယ်လိုပြင်ဆင်မှုတွေရှိပါလဲ
အချက်တော်ပြင်ဆင်ထားပါလေချင်းကချင်းကပြီးပါပြီ။ဘာဖြစ်လဲဆိုတော့ပြည်내ဝင်ကြည့်ချုပ်ဇော်ရမ်ထံကတော့ကျွန်တော်တို့တော်တော်လေးကိုအားပေးတယ်။သူ့အနေနဲ့လည်းဟိုဒီဝင်ကြည့်ချုပ်မူဒီစီကိုလည်းသူစာရေးခဲ့တယ်။ပြီးတော့မီဇိုရမ်ပြည်သူတွေကလည်းကျွန်တော်တို့ကိုဟိုဆက်ဆက်လက်လက်ကြိုးဆိုတယ်။ဒါကြောင့်မို့အိန္ဒိယအစိုးရအနေနဲ့ကျွန်တော်ရက်ဖျူဂျီတွေကိုလည်းခံတင်တယ်။အဲ့ဒီအပြင်နိုင်ငံရေးအရာအိန္ဒိယကကပါမဒီမိုကရေစီမှာအနန္တအကြီးအကြီးအနန္တအကြီးဆုံးဆိုတော့အိန္ဒိယအစိုးရနေလဲ NGG ကိုထောက်ခံတယ်လေဒါကြောင့်ကျွန်တော် US ဆိုရကိုပြောတယ်အိန္ဒိယကိုလည်းပူပြီးတော့ engage စကားပြောပါကျွန်တော်တို့အနေနဲ့လဲအိန္ဒိယကိုချဉ်းကပ်နေပါတယ်ကျွန်တော်မျှော်လင့်ချက်အများကြီးရှိပါတယ
်ဆိုတော့ဒီဟိုဒုက္ခသည်တွေရပါတော့ဘယ်လိုအရေးပေါ်အကူအညီတွေလိုအပ်နေပါသလဲဘယ်ဒေသတွေမှာပါလဲ
အခုထန်တလန်မျိုးဆိုရင်ဘသူမှမရှိတော့ဘူးသူကတောင်းကြောက်ရှိတယ်သူတို့တချို့ကနေဆက်ကိုဖြတ်တယ်တချို့ကအဲ့ဒီတောင်းမှာပဲတချို့မှာဆိုရင်တော့ရွာတွေမှာပဲနေတယ်အကုန်လုံးပဲသူတို့လိုတယ်ဒီဟောပေါ့အစာတောက်ကနေစာချင်းထောင်းပြီးတော့ကလေးနဲ့ဟိုအမျိုးသမီးတွေမင်းကလေးတွေတက်ဆပူစတူတယ်ဆေးဝါးကိစ္စအကုန်လုံးသူတို့လိုချင်တယ်သူတို့လိုအပ်တယ
်ဟုတ်ကဲ့ဆိုတဲ့ခါကျတော့ဒီဥစုသုံးမုံတို့ထုတ်ပြန်တဲ့ဒီအစီရင်ခံစာအရာပေါ့နော်ဟာလာဒီကုလသမဂ္ဂဒါမှမဟုတ်ရင်အမေရိကန်အစိုးရကိုဘယ်လိုအချက်တွေတိုက်တွန်းတောင်းဆိုထားပါသလဲခင်ဗျ။
အတိအကတော့အခုနကျွန်တော်ပြောသလိုပဲလူသားချင်းစာနာအထောက်အပံ humanitarian aid ပြီးတော့ refugee တွေကအခုမလေးရှားမှာထိုင်လန်မြန်မာကြီးမြန်မာကြံခဲ့တယ်တို့လည်းယူဖို့ အဲ့ဒီထက်ပိုပြီးတော့အရေးကြီးတာဟာကဒါဒီပြဿနာအရင်မြစ်အဲ့ဒါရှင်းဖို့လိုတယ်ဆိုတော့ US အနေနဲ့ဒီသူ့ရဲ့ UN Security Council လမ်းကြောင်းတစ်ခုထဲမဟုတ်ဘဲနဲ့ဒီ ASEAN လမ်းကြောင်းတစ်ခုထဲမဟုတ်ဘဲနဲ့သူ US မှာရှိတဲ့သူ့ရဲ့မဟာမိတ်တွေနဲ့ like minded countries တွေလည်းဒီအပြည့်အပေးတဲ့ခုပြအားမပေးရင်ဆက်လုံးမှာပဲဆိုတော့ပြအားများများပေးတဲ့
ဘယ်ဘယ်လိုပြအားမျိုးလဲခင်ဗျ
ဥပမာဆိုရင်တော့ဒီအိန္ဒိယကိုချင်းကတင်တယ်အိန္ဒိယကပို့ပြီးတော့ပြောတင်တယ်အိန္ဒိယအနေနဲ့ဥပမာအဖြစ် NGG ကိုအတင်းပတ်ပြုတ်တယ် US အနေနဲ့လည်းအတင်းပတ်ပြုတ်တယ် Congress အနေနဲ့လည်း resolution လိုမျိုးချတင်တယ်အဲ့ဒါလို US ကလောက်လာပြီးဆိုရင် UN Security Council စုံဖက်ချက်မချနိုင်တော့ဘာ US နဲ့မဟာမိတ်တွေအနေနဲ့အဲ့လိုဖြစ်ရပေးလို့ရတယ်အဲ့လိုပဲလုပ်ခဲ့တာပဲဥပမာ Iraqအော်တိုက်တုံးကလည်းပထမဆုံးသူတို့ UN Security Council ဆုံးဖြတ်ချက်သူတို့မယူဘူးအာဖဂန်နစ္စတန်နဲ့အဲလိုပဲ US နဲ့ဒီမဟာမိတ်တွေတဲ့သူတို့ကလမ်းကြောင်းချရတယ်ဆိုတော့အခုကျွန်တော်တို့တွားနေတဲ့ဟာ UN Security Council လမ်းကြောင်းမဲ့ကျွန်တော်တွားနေတာအဲ့ဒါတော့မလုပ်တော့ဘူးဘာဖြစ်လဲဆိုတော့ဒါရုရှားဘက်မှာရှိတယ်တရားလည်းရှိတယ်ဒါပေမဲ့တွားဖို့တွားရမှာပဲဒါပေမဲ့ကျွန်တော် UN Security Council လမ်းကြောင်းမတွားရဘူးလို့ကျွန်တော်ပြောချင်တာမဟုတ်ဘူးဒါပေမဲ့တချမ်းကြီးလား US မှာရှိတယ်သူရဲ့မဟာမိတ်တွေအပေါင်းပါတယ်ဘယ်လိုတော့ like minded countries တွေ ਨੇ ဥပမာဆိုရင်ကနေဒါလည်းရှိတယ်ဟိုဘက်မှာဂျာမနီလည်းရှိတယ်အဲ့ဒါလမ်းကြောင်းကိုလည်းသူကဒီလမ်းကြောင်းတစ်ခုထဲ security council လမ်းကြောင်းတစ်ခုထဲအာရှန်တစ်ခုထဲမှာသူကပဲ ਨੇ သူရဲ့ like minded countries လမ်းကြောင်းလည်းသူကတင်တယ်ပြီးတော့အာရှန်ကိုပဲသွားပြီးတော့ပြောပြောနေရင်လည်းမဖြစ်ပြန်ဘူးအာရှန်ကသူတို့မှာခက်ခဲရှိတယ်အခုကအင်ဒိုနီးရှားပြောလာတော့ကျွန်တော်တော်လည်းဝန်တားလေမလေးရှားလည်းပြောလာပြီအဲ့ဒါကျွန်တော်ကြိုဆွေရမယ်ဒါပေမဲ့အဲ့ဒါထက်ကတော့ US ကနေ leading role ယူပြီးတော့ push you ဆောင်ပြီးတော့သူ့မဟာမိတ်တွေနဲ့ဒီစစ်ကောင်စီကိုဘယ်လိုဖြစ်အပ်ပေးမလဲဆိုတော့လမ်းကြောင်းနောက်လမ်းကြောင်းရှာတင်တယ်လို့ကျွန်တော်တို့တော့အဲ့လိုပဲတိုက်ပွန်းတယ
်ဟုတ်ကဲ့ဦးဇော်သောမုံအခုလိုရှင်းပြတာကျေးဇူးအများကြီးတင်ပါတယ်ခင်ဗျအ
ေးကျွန်တော်လည်းကျေးဇူးအများကြီးတင်ပါတယ်
ကိုညာဝင်းအောင်စီစဉ်တင်ဆက်ခဲ့တဲ့စနေညချမ်းဆွေးနွေးခန်းစီစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင် VOE ရဲ့တင်းင်းကနေနဲ့မနေ့ကအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်အခုတော့သတင်းချင်းချုပ်ကိုဒေါက်ခင်မြို့သက်ပြောပြပေးပါမယ်ရှင
်မြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်ထဲကျင်းပခဲ့တဲ့ရွေးကောက်ပွဲရလဒ်ကိုလေးစားဖို့အမေရိကန်နဲ့ကနေဒါရောက်မြန်မာတွေစနေနေ့ကတောင်းဆိုလှုပ်ရှားကြပါတယ်ဝါရှင်တန် DC စစ်တမ်းရုံးရှိနေတမ်မကြီးနေရှိမှာစုဝေးပြီးရွေးကောက်ပွဲနှစ်ပတ်လည်နေ့အထိမ်းအမှတ်ဖြစ်တဲ့ဆန္ဒပြခဲ့ကြသလိုကနေဒါနိုင်ငံဗန်ကူးဗားမြို့မှာလည်း2020ရွေးကောက်ပွဲရလဒ်ကိုလေးစားဖို့အတွက်စုဝေးတောင်းဆိုခဲ့ကြပါတယ်စကော့တလန်ဂလတ်စကိုမြို့မှာကျင်းပနေတဲ့ကုလသမဂ္ဂရာသီဥတုပြောင်းလဲမှုဆိုင်ရာညီလာခံ COP26 မှာမြန်မာနိုင်ငံကတိုင်းရင်းသားတွေကပဝန်းကျင်ထိမ့်သိမ်းရေးအကြောင်းမှတ်တမ်းရုပ်ရှင်ပြသသွားခဲ့ပါတယ်အရင်ဆက်ဆူရလက်ထက်မှာတတော်ပြုံးတိမှုတွေအကြီးအကျယ်ကြုံခဲ့ရတဲ့အခြေအနေနဲ့တတော်ထိမ့်သိမ့်ရေးလို့သဘောဝပတ်ဝန်းကျင်ထိမ့်သိမ့်ရမှာဒေသခံတိုင်းရင်းသားတွေရဲ့အခန်းခဏကိုလည်းအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့သဘောဝပတ်ဝန်းကျင်ထိမ့်သိမ့်ဝန်ကြီးဒေါက်တာတူးခေါင်ကမှတ်တမ်းရုပ်ရှင်မှာထည့်သွင်းပြောကြားခဲ့ပါတယ်။အိန္ဒိယနိုင်ငံအနောက်ပိုင်းမဟာရာဌရာပြည်နယ်အမက်နဂါမြို့ကဆေးရုံတင်ရဲ့ကိုဗစ်ရောဂါလူနာဆောင်မှာမိလောင်မှုတခုဖြစ်ပွားခဲ့ပြီးလူ10ဦးသေဆုံးတယ်လို့တာဝန်ရှိသူတွေကပြောပါတယ်။မိလောင်မှုဖြစ်ပွားချိန်မှာကိုဗစ်လူနာ18ယောက်အဆောင်ထဲမှာရှိနေတယ်လို့လည်းစနေနေ့ကပြောခဲ့တာပါ။မသေးဘဲနဲ့ကျန်းတဲ့လူနာတွေကိုတခြားဆေးရုံကကိုဗစ်ကာယရောဂါလူနာဆောင်ကိုပြောင်းရွှေ့ထားတယ်လို့လည်းတာဝန်ရှိသူတွေကပြောပါတယ်။အမေရိကန်နိုင်ငံမှာအနည်းဆုံးဝန်ထမ်း100ရှိတဲ့ company တွေအနေနဲ့အလုပ်သမားတွေကိုကိုဗစ်ကာကွယ်ဆေးထိုးဖို့စေမထိုးသူတွေကတော့တပတ်တစ်ခါကိုဗစ်ပိုးရှိမရှိစစ်ဆေးဖို့သမ္မတဘိုင်ဒန်အစိုးရညွှန်ကြားချက်ဟာတည်ဆဲဥပဒေနဲ့ညှိစွန်းနေတဲ့ဆိုပြီးဆိုင်းငံ့ထားဖို့ဗဟိုအစိုးရအယူခံတရားရုံးကအမိန့်ထုတ်ပြန်လိုက်ပါတယ်
။သတင်းချင်းချုပ်ကိုဒေါခင်မျိုးသက်ပြောပြပေးခဲ့တာပါရှင်။ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုညံဝင်းအောင်ဖြစ်ပါတယ်။အင်ဂျင်နီယာတွေကတော့ဂျိုနာခမ်းမီနဲ့ ဇီနပ်အဒဲရာမန်တို့ဖြစ်ပါတယ်ရှင် VOE မြန်မာပိုင်းစီစဉ်ရဲ့ညပိုင်း9နာရီကနေ10နာရီထိထုတ်လွှင့်မဲ့ရေဒီယိုရုပ်သံစီစဉ်ကိုတော့လိုင်းတိုမီတာ19 25 32တို့ကနေဖမ်းယူနိုင်နိုင်ကြပါတယ်ရှင်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးစိတ်ရောကိုယ်ပါရှင်လန်းချမ်းမြေကြပါစေရှင် VOE အစီအစဉ်တွေကိုအပိနာစင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ကျမသင်္ကီထိုက်ပါရှင်
This program has come to